Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ1ရက်ဗုဒ္ဓနေ့ည6နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းနိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကျွန်တော်ကြော်ကြော်သိမ်းကြညာမှာပါအမေရိကန်တရားလွှတ်တော်ချုပ်မှလိလက်နေတဲ့တရားသူကြီးတနေရာအတွက်ယာထားခံရတဲ့ Neil Gorsuch ဟာလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပါတယ်တရုတ်ရုရှားနဲ့အမေရိကန်အစိုးရတဲ့ဟာဥရောပသမဂ္ဂရင်ဆိုင်နေရတဲ့ပြင်ပချင်းချောက်မှုတွေကြီးမားတဲ့ချင်းချောက်မှုကြီးတွေဖြစ်တယ်လို့ EU ဥက္ကဋ္ဌကပြောပါတယ်ကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ကင်မွန်ကတောင်ကိုရီးယားသမ္မတရွေးကောက်ပွဲမဝင်တော့ဘူးလို့ပြောလိုက်ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေအပြည့်နာဆင်ကြရမယ့်သတင်းလာတွေထဲမှာရှင်းနေကြီးဦးကိုနီလှုပ်ကြံခံရမှုနဲ့ဆက်နွယ်တဲ့တန်တရာရှိသူတွေပေါ်စစ်ဆေးမေးမြန်းချက်အကြောင်းနဲ့ပတ်သက်လို့
ဆန္ဒတော့မဟုတ်ပါဘူးဗျာ။အင်းရေစီရတော့အများကြီးရ။အင်းရေစီရတော့ဖြစ်တော့ဖြစ်နေရတော့အင်းရေစီရ။မတင်ငါးစီရတော့အများက
ြီး။ကီယင်ပီနယ်ရေမူကြီးကြည်လင်းပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာကြားကြရပါမယ်။ဒါအပြင် KIO နဲ့မြန်မာအစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံကြမယ့်အကြောင်းနဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့နေဆတဲ့တိုင်းတိဆောက်ရေးအပေါ်အမြင်သဘောထားအမျိုးမျိုးစတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်သိငီထိုက်တို့ပြောပြပေးပါမယ်ရှင်။
တရားလွှတ်တော်ချုပ်တရားသူကြီးဖြစ်ခန့်အဖို့သမ္မတဒေါ်နယ်ထရမ့်ကရထားတဲ့ New Gorsuch Capitol Hill လွှတ်တော်ဆောက်ဦးမှာလွှတ်တော်အမတ်တွေနဲ့ဒီကနေ့စပြီးတွေ့ဆုံမှုစီစဉ်ထားပါတယ်။သူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုစီရင်ခံတင်ပြမယ်ပွဲတော်များများကိုလည်းအစိုးရကစီစဉ်နေတယ်လို့အင်ဖြူတော်ပြောခွင့်ရ Sean Spicer ကပြောပါတယ်။ Mr. Gorsuch ကိုရထားတဲ့ကြောင့်သမ္မတထရမ့်ကအင်ဖြူတော်မှာအင်္ဂါနေ့ညပိုင်းကကြေညာခဲ့တာဖြစ်ပြီးတိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့တရားသူကြီးတဦးဖြစ်တယ်လို့ညွှန်းဆိုပြီးတော့ကွယ်လွန်သူတရားသူကြီး Antonin Scalia နဲ့ Mr. Gorsuch ကိုနှိုင်းယှဉ်ပြောဆိုပါတယ်။တရားသူကြီးစကလီယာကွယ်လွန်သွားတာကြောင့်တရားလွှတ်တော်ချုပ်တရားသူကြီးတနေရာလက်လက်သွားတာတစ်နှစ်နီးပါးရှိနေပါပြီ။မစ္စတာ Gorsuch ဟာထူးချွန်ပြောင်းမောက်တဲ့ပညာရည်ရှိသူဥပဒေပညာကိုသူမတူအောင်ထူးချွန်သူအခြေခံဥပဒေကိုမူရင်းရေးသားထားတဲ့အတိုင်းအတိပဲဖွင့်ဆိုဖို့တန်နိဋ္ဌန်အခိုင်အမာရှိသူဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတဟောင်းဘရက်အိုဘားမားကခံထားဖို့ရွေးချယ်ခဲ့သူအတွေ့ကြားနာစစ်ဆေးပွဲတွေလုပ်ဖို့ Republican တွေကငြင်းခဲ့ပူတာကြောင့်အခုမစ္စတာ Gorsuch ခံထားဖို့အတည်ပြုပေးရေးကိစ္စမှာအပြင်းအထန်ဖြစ်ပွားရှိပါတယ်။
တရုတ်ရုရှားနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရတစ်တို့ဟာဥရောပသမ္မတရင်ဆိုင်နေရတဲ့ပြည်ပချင်းချောက်မှုတွေကထိတ်တန့်ချင်းချောက်မှုကြီးတွေဖြစ်တယ်လို့ဥရောပသမ္မတဥက္ကဋ္ဌဒေါ်နယ်ထက်ကပြောဆိုလိုက်ပါတယ်။လာမယ့်တောက်ကြံနေ့မော်လ်တာနိုင်ငံမှာကျင်းပမယ့်ညီလာခံအကြိုဥရောပနိုင်ငံ28နိုင်ငံကခေါင်းဆောင်တွေထံကိုပို့တဲ့စာမောင်းအခုလိုမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရတစ်ကပြီးခဲ့တဲ့နှစ်ပေါင်း80အတွင်းကျင့်သုံးခဲ့တဲ့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုပြန်ပြီးဆန်းစစ်လှုပ်ဆောင်မဲ့သဘောတွေ့နေရတာနဲ့အတူအမေရိကန်အစိုးရအပြောင်းလဲကဥရောပသမ္မတကိုအကြက်ရိုက်စေတယ်လို့လဲဥရောပသမ္မတဥက္ကဋ္ဌကပြောပါတယ်။သမ္မတထရန့်ကအမေရိကန်ရဲ့အကျိုးစီးပွားကိုပထမဦးစားပေးတဲ့မူဝါဒတွေကိုခိုင်ခိုင်မာမာယက်တည်ထားပြီးမြောက်အထလန်တိတ်ဆက်စားချုပ်အဖွဲ့ NATO အဖွဲ့ဝင်တွေအနေနဲ့သူတို့ကြက်ခံရမယ့်အချိုးအစားတိုင်းကြက်ခံမှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ခဲ့တာလည်းဖြစ်ပါတယ်။ဥရောပသမ္မတရဲ့ကာကွယ်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့ဒီထက်ကြီးမားတဲ့စိန်ခေါ်ချက်တွေဘယ်တော့မှမရှိခဲ့ဘူးလို့ပြောဆိုပြီးဥရောပသမ္မတအနေနဲ့တတိရှိဖို့စိတ်တက်ကြန့်ခိုင်ဖို့နဲ့နိုင်ငံရေးအရာစည်းလုံးညီညွတ်မှုရှိဖို့လိုအပ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
။ဂျော်ဒန်မြေနောက်ဘက်ကန်ဒေသကခွင့်ပြုချက်မရှိတဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50လောက်ကိုနှင်ထုတ်ဖို့အစ္စရေးစစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့ရောက်နေကြပါတယ်။အာမူနာအရက်မှနေထိုင်နေသူတွေထွက်ခွာကြဖို့အစ္စရေးစစ်ဘက်ကအမိန့်ထုတ်ထားပါတယ်။အဲဒီမှာနေထိုင်နေသူတွေဟာပါလက်စတိုင်းပုဂ္ဂလိကပိုင်မြေပေါ်မှာအိမ်တွေစောက်ထားကြတာဖြစ်လို့ရှင်းလင်းဖယ်ရှားရမယ်လို့အစ္စရေးတရားလွှတ်တော်ချုပ်က2014ခုနှစ်မှာဆုံးဖြတ်ထားတာပါ။ရွှေ့ပြောင်းပေးရမယ့်အမိန့်ကိုတချို့လူတွေကလက်မခံဘဲမိတွေရှို့ရဲတွေကိုဂဲတွေနဲ့ပေါက်ပြီးလမ်းတွေကိုလည်းကြောက်တုံးကြီးတွေနဲ့ပိတ်ဆို့ထားကြပါတယ်။အနောက်ဘက်ကန်ကတခြားနေရာတွေမှာအိမ်သစ် 3,000 စောက်ဖို့အစ္စရေးကအတည်ပြုထားတာနဲ့အမျှအခုနေရာကနေရွှေ့ပြောင်းရမယ့်အမိန့်ကိုထုတ်ထားတာပါ။အင်္ဂလိပ်တွေဆောက်လုပ်ဖို့ကိစ္စကိုဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟုနဲ့ကာကွယ်ရေးဝန်ကြီးအာဗစ်ဒေါ်လီဘာမန်တို့ကအတည်ပြုပေးထားတယ်လို့ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။အင်ရာသစ်တွေဆောက်လုပ်ပြီးအခြေစိုက်နေထိုင်တဲ့ကိစ္စဟာအစ္စရေးနဲ့ပါလက်စတိုင်းအကြားတင်းမာရတဲ့အဓိကအကြောင်းရင်းတစ်ခုပါ။အနောက်ဘက်ကနဲ့အစ္စရေးတွေနောက်ထပ်အခြေစိုက်နေထိုင်ရာနေရာတစ်ခုဖြစ်တဲ့အရှေ့ဂျေရုဆလင်တို့ကိုနိုင်ငံရှင်တွဲနေထိုင်ရေးအဖြစ်အကြောင်းသူတို့ရဲ့အနာဂတ်ပိုင်နက်တွေဖြစ်ပါလက်စတိုင်းတွေကပြောထားတာပါ။
ဆီးရီးယားအဖြစ်ရဆွေးနွေးပွဲတွေကိုဖေဖော်ဝါရီလ20ရက်နေ့မှာပြန်ဆနိုင်ဖို့မျှော်မှန်းထားတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်စတက်ဖန်ဒီမစ်စထရာကပြောပါတယ်။ဂျီနီဗာမှာကျင်းပတဲ့အစည်းအဝေးကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်ဖို့ရည်မှန်းခဲ့တာပါ။ဒ ဒါပေမဲ့အတိုက်ခံကိုစလေဘက်ကတယောက်မဲ့လူစင်းကိုအချိန်မီပေးနိုင်မယ်မထင်ဘူးလို့ဒီမစ်ထူရာကအင်ကာနေမှာပြောပါတယ်။တကယ်လို့ဖေဖော်ဝါရီလ10ရက်နေ့နောက်ဆုံးထားပြီးစီးရင်မပေးနိုင်ရင်တတ်နိုင်သမျှအားလုံးပါဝင်နိုင်အောင်သူ့အနေနဲ့စီးရင်ပြုစုမယ်လို့လည်းကုလကိုစလေကပြောပါတယ်။ Syria အစိုးရနဲ့လက်နက်ကင်တပ်ဖွဲ့ကိုစလေတို့ကြားပြီးခဲ့တဲ့လကကာဇက်စတန်နိုင်ငံမှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေအပါအဝင်ဆွေးနွေးပွဲရဲ့တိုးတက်မှုတွေကိုလည်းကုလကိုစလေကကုလလုံခြုံရေးကောင်စီမှာတင်ပြပါတယ်။ဒီစီဝေးမှာဒီဇင်ဘာလကရထားတဲ့အဖြစ်အပျက်ရေးသဘောတူညီမှုကိုစောင့်ကြည့်သူတွေအဖြစ်ရုရှား၊တူရကီနဲ့အီရန်နိုင်ငံတို့သဘောတူညီမှုရခဲ့ပါတယ်။ကာဇက်စတန်ဆွေးနွေးပွဲဟာအကောက်တဲ့အဖြစ်အပျက်ရေးအတွက်ရှေ့ခြေလမ်းတစ်ရပ်ဖြစ်တယ်လို့6နှစ်နီးပါးကြာစီးရီးယားပြည်တွင်းဆက်အဆုံးသတ်နိုင်ရေးနိုင်ငံရေးအဖြစ်တရရဖို့မျှော်လင့်တယ်လို့လည်းကုလလုံခြုံရေးကောင်စီကပြောပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေဗိုလ်တူးညပဲ့တဲ့တွင်ကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ပစိဖိတ်သမုဒ္ဒရာတွေကပါပူဝန်နူဂီနီနဲ့နော်ရူးကျွန်းနေမှာရှိနေတဲ့နိုင်ငံရေးခေလုံဝင်လျှောက်ထားသူတစုကိုအခြေစိုက်နေထိုင်ခွင့်ပေးဖို့သဘောတူထားတာကိုအမေရိကန်ကအတိအမှတ်ပြုလှုံ့ဆော်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘိုးကဒီကနေ့ပြောပါတယ်။အမေရိကန်နိုင်ငံမှာဒုက္ခသည်တွေလက်ခံတာကိုယာယီဆိုင်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ထားပြီးတဲ့နောက်မှာပဲအခုလိုပြောတာပါ။ပြီးခဲ့တဲ့သမ္မတဘရက်ကိုဘာမှအဆိုရလက်ထက်ကအဲ့ဒီသဘောတူညီချက်ရထားတာပါ။ဒီသဘောတူညီချက်ထဲမှာအော်စတြေးလျကိုအမှုစူးစမ်းရင်းကြားဖြတ်တားဆီးခံရပြီးတော့ပါပွန်နယူဂီနီနဲ့နော်ရူးကျွန်းတွေပေါ်ကစခန်းတွေကိုပို့ခံထားရတဲ့ရွှေပြောင်းဝင်ရောက်သူ1200လောက်အကျိုးဝင်ပါတယ်။လက်ခံမဲ့ဒုက္ခသည်အားလုံးနဲ့ပတ်သက်ပြီးအပြင်းထန်ဆန်းစစ်သွားမှာဖြစ်တယ်လို့အင်ဖြူတော်ပြောခွင့်ရရှောင်းစပိုက်ဆာကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်။
တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ဒီသတင်းပတ်အတွင်းသွားရောက်ဖို့ရှိနေပါတယ်။နောက်နှစ်ဖက်ကြားခံရမယ့်ကာကွယ်ရေးအသုံးစရိတ်ကိုမပေးဘဲအချောင်လိုက်နေတဲ့နိုင်ငံတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဝေဖန်ချက်ကြောင့်စိုးရိမ်နေကြတဲ့မဟာမိတ်နိုင်ငံတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဒီခီးစင်ကစိတ်သက်သာရာရစေလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကအရှေ့အာရှကိုသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားရောက်ဖို့ဆုံးဖြတ်တာဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကနေအမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်မယ်ဆိုတဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြသတာဖြစ်တယ်လို့လဲအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကပြောဆိုပါတယ်။တောင်ကိုရီးယားကာကွယ်ဝင်ကြီးနဲ့အမေရိကန်ကာကွယ်ဝင်ကြီးတို့မနေ့အင်္ဂါနေ့ကလည်းတနည်းဖုံးနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်။မဟာမိတ်နိုင်ငံတွေအပေါ်မြောက်ကိုရီးယားဘက်ကဘလို့တိုက်ခိုက်မှုမျိုးကိုမဆိုအမေရိကန်တပ်ဖွဲ့တွေကတံပြန်ကူညီတိုက်ခိုက်ရေးအမှတ်ခံထားတဲ့နှစ်နိုင်ငံကာကွယ်ရေးသဘောတူညီချက်အပေါ်အမေရိကန်ရဲ့တာဝန်ဝတ္တရားကိုလည်းကာကွယ်ရေးဝန်ကြီးကထပ်ပြီးအခိုင်အမာပြောဆိုခဲ့တယ်လို့လည်းဖော်ပြပါတယ်။ဒါ့အပြင်တောင်ကိုရီးယားနိုင်ငံတွေမှာဒုံခွင်းဒုံစနစ်ကိုစီစဉ်ထားတဲ့အတိုင်းဒီနှစ်အတွင်းချထားဖို့ကိုလည်းနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်။
တောင်ကိုရီးယားသမ္မတယူကော့ပွဲမှာဝင်ပြိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ကီမွန်ကဒီကနေ့ပြောလိုက်ပါတယ်။သမရဘာဂိုနီကိုဆက်ခံနိုင်ခြင်းရှိတဲ့သမရကိုယ်စားလှယ်လောင်းဖြစ်ရေပန်းစားနေသူတွေထဲမှာမစ္စတာဘန်ထိတ်ဆုံးကရှိခဲ့ပြီးမြဲလေလူလူသဘောထားစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုတဖြည်းဖြည်းကျလာတာပါသမရဘာဂိုနီကိုတော့အကျင့်ပြတ်ချစားမှုအရှုပ်တော်ပုံတစ်ခုနဲ့အရေးယူဖို့ပြီးခဲ့တဲ့ဒီဇင်ဘာလမှာလွှတ်တော်ကဆုံးဖြတ်ထားတာပါဒိုင်းပြည်ရဲ့နိုင်ငံရေးခင်းကျင်းပေါ်မှာစိတ်ပြည့်မိတဲ့အကြောင်းမစ္စတာဘန်ကသတင်းတော်တွေကိုဒီကနေ့ပြောပါတယ်နိုင်ငံရေးပြောင်းလဲကိုဦးဆောင်ပြီးဒိုင်းပြည်ပြန်လည်တင့်မြတ်လာအောင်ကြိုးစားရေးစစ်မှန်တဲ့ဤမှန်ချက်ကိုဆွန့်လွတ်ဖို့ဆုံးဖြတ်လိုက်ပြီလို့ဘန်ကီမွန်ကပြောပါတယ်
ယူကရိန်းနိုင်ငံရှေ့ပိုင်းမှာအစိုးရတပ်နဲ့ရုရှားလိုလာတဲ့သဘုံနေချာတိုက်ပွဲတွေတကြောပြန်ဖြစ်လာခဲ့တဲ့အပေါ်အတော်လေးစိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ရုရှားနယ်စပ်အနီးကတိုက်ခိုက်မှုတွေအတွင်မှာတော့စစ်သားနဲ့အရသာဒါဇင်နဲ့ကြီးထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းပြောဆိုပါတယ်။ချက်ချင်းအပြစ်ခတ်ရက်စဲကြဖို့မနေ့အင်ကာနီကထုတ်တဲ့ကြေညာချက်မှာဖော်ပြထားပြီး FDK မြို့ပြင်ကပရမ်ဇိုနာဆက်မှုဆောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲကြောင်းကလင်းငယ်2500အပါအဝင်လူပေါင်း 18,000 တို့ရေမီးပြက်လက်မှုနဲ့ကြုံတွေ့နေရပါတယ်။အခုတိုက်ခိုက်မှုဟာဆိုရင် 2015 ခုနှစ်ကဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေရဲ့အကူအညီနဲ့ညှိနှိုင်းသဘောတူခဲ့ကြတဲ့ Minsk အပြစ်ခတ်စာချုပ်ကိုပျောင်ပျောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့ဥရောပသမ္မတကလည်းပြောဆိုလိုက်ပါတယ်။2014ခုနှစ်ဧပြီလကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်သေဆုံးခဲ့ရသူ1000နီးပါးရှိပြီးဒီထဲကထက်ဝက်ကျော်ကအရက်သားတွေဖြစ်ပါတယ်ရှင်
။ယူရီးယားကမ္ဘာစစ်မှာအမေရိကန်ဝင်ပါပြီးသတင်း9ပတ်ကျော်အကြာမှာ နယူးယောက်မြို့မှာရှိတဲ့အတန်လွင့်စတူဒီယိုလေးတစ်ခုကနေဂျာမနီနိုင်ငံကို15မိနစ်ကြာလိုင်းတူဒိုင်းရိုက်ရေဒီယိုအစီအစဉ်တစ်ခု1942ခုဖေဖော်ဝါရီလ1ရက်နေ့မှာစလွှင့်ခဲ့ပါတယ်။အဲ့ဒီရေဒီယိုအစီအစဉ်ကိုအမေရိကန်မျိုးချစ်ဒေတာဘုတ်ဖြစ်တဲ့ The Battle Hymn of the Republic ဆိုတဲ့တဲ့ချင်းစာဖွင့်ပါတယ်။အဲ့ဒီနောက်အတန်လွင့်သူ William Harlan Hale ကအမေရိကန်တန်ကအတန်လွင့်နေပါတယ်။ဒီကနေ့ကစပြီးနေ့စဉ်အမေရိကန်နိုင်ငံနဲ့စစ်ပွဲသတင်းတွေကိုထုတ်လွှင့်ပေးသွားမှာပါ။သတင်းကောင်းတွေဖြစ်နိုင်ပါတယ်။သတင်းဆိုးတွေဖြစ်နိုင်ပါတယ်။ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်လို့စပြီးပြောခဲ့ပါတယ်။အဲ့ဒါဟာဖြင့်နောက်နှစ်ပေါင်း85နှစ်ကြာပြီးတဲ့နောက်ဒီကနေ့မှာဝါရှင်တန် DC မြို့တော်မှာအခြေစိုက်ပြီး VOA American အသံရဲလို့ဖြစ်လာစေတဲ့ပထမဆုံးအသံထုတ်လွှင့်ချက်ပဲဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်မှာတော့ VOA ကနေဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးဂီတသချင်းနဲ့သုံးသက်ချက်စတဲ့ကဏ္ဍပေါင်းစုံပါဝင်ပါတယ်။အဲ့ဒီအချိန်ကစလို့ VOA ဟာ Multimedia နိုင်ငံတကာအသံလွှင့်ဌာနအဖြစ်ပိုကြီးမားလာပြီး2016ခုနှစ်အထိဆိုရင် VOA ကိုအားပေးနားဆင်ကြည့်ရှုတဲ့ကမ္ဘာတစ်ဝန်းပရိသတ်အရေအတွက်ဟာသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တကင်ထိုက်တို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဥက္ကဋ္ဌလုတ်ကြံခံရမှုနဲ့ဆက်နွယ်တဲ့တန်တရားရှိသူတွေပေါ်စစ်ဆေးမြင်းမြန်းချက်အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်တရားလွှတ်တော်ရှင်းနေဦးကိုနီကိုလှုပ်ကြံတက်ဖြတ်မှုနဲ့နောက်ွယ်ကကွင်းဆက်တရခန်းလို့တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါရယ်တန်တရားရှိသူဘယ်နှဦးကိုဖမ်းထားတယ်ဒီလူတွေဟာတကယ်ပဲလှုပ်ကြံမှုနဲ့ပတ်သက်နေသလားဆိုတာတွေကတော့မသေးခွဲသေးပါဘူးဦးကိုနီလှုပ်ကြံခံရတဲ့ကိစ္စအမှုမှန်ပေါ်ပေါက်အောင်လုံခြုံရေးအာဏာပိုင်တွေဘက်ကအကောင်းဆုံးကင်တွယ်နေပြီးရက်လက်ပေါ်အောင်စိတ်ရှိအောင်ဆောင်ဆိုင်ပေးဖို့ကိုလည်းအစိုးရတာဝန်ရှိသူတွေကပြောပါရယ်စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မမေခါကသတင်းပေးပို့ထားပါရယ်ရှင်
။ရှေ့နေဥက္ကုဏီလှုပ်ကြံခံရမှုနဲ့ဆက်သွက်ပြီးကရင်ပြည်နယ်ထဲမှာတန်တရားရှိသူလူအချို့ကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေပေမဲ့အဲ့ဒီအထဲမှာလှုပ်ကြံသူတနတ်သမားကသူ့ကိုခိုင်းစေတယ်လို့ထွက်ဆိုပေးထားတဲ့မြင့်ဆွေဆိုသူပါမပါဆိုတာကိုတော့တီးပြူးချက်မပေးနိုင်သေးဘူးလို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဂွင်းဆက်တရခန့်ဖြစ်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမေးမြန်းတာနဲ့ပတ်သက်လို့ကရင်ပြည်နယ်ရဲမှူးကြီးကြည်လင်းက VOA ကိုခုလိုပြောပါတယ်
။ခဏတော့မဟုတ်ပါဘူးဗျာ။ကရင်စီကတော့အများကြီးကကရင်စီကတော့ဖြစ်တော့ဖြစ်နေရတယ်ကရင်စီကမတင်ကားစီကတော့အများကြီးဟုတ်ကဲ့။ကြိုးစားပြီးတော့ဆောင်ရွက်နေပါတယ်ကျွန်တော်လေ။ကျန်တဲ့တော့ကြည့်ပါလိမ့်မယ်ကျွန်တော်တို့အဲ့ဒီဟာတွေတော့ဒီကြောနိုင်တဲ့အချိန်ကြီးကနေကျွန်တော်တို့ဆန္ဒပြောကနေပြီးတော့တရားဝင်ပြောမှာပေါ့ကျွန်တော်တို့ကတော့ဒီစူးစမ်းပြီးတော့ဒီဟာလေးအမှုမှန်ဖြစ်စီအတွက်တော့အလုံးတေးခံရောဘယ်လိုဆိုင်ရည်ပန်းဖြစ်ဖို့အမှုမှာပါဝင်တတ်တဲ့ကြည်တွေဒါကိုကျွန်တော်တို့ပြန်ဆက်တင်နိုင်ရောအလုံးစူးစမ်းပြီးတော့ပါဝင်တတ်ပြီးကြတာပေါ့နော
်လူမြင်ကွင်းမှာအသက်ခံလိုက်ရတဲ့ဒီဖြစ်ရက်ကိုအစိုးရဘက်ကဖိဖိစီစီကင်တွယ်မှုအားနည်းနေတယ်လို့ယူဆပြီးဝေဖန်မှုတွေလည်းရှိနေပါတယ်။ဒီအပေါ်မှာသမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့အစိုးရဘက်ကဒီအပေါ်မှာအကောင်းဆုံးလှုပ်ဆောင်နေတာဖြစ်လို့စိတ်ရှည်စွာဆောင်ဆိုင်ပေးဖို့ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့အစိုးရဘက်ကပြောလို့ရတာကဒီကိစ္စကိုအထူးအလေးအနက်အခြားဒီပိစာချကင်တွယ်ဆောင်ရွက်နေတယ်။အထူးပေါ့နော်အထူးဦးစားပေးဆိုင်နဲ့ဆောင်ရွက်နေတယ်။အော်အဲ့ဒါပြောလို့ရပါတယ်ကျွန်တော်တင်လာတာနံပါတ်1ဒီကျွန်တော်တို့စုံစမ်းစစ်ဆေးတယ်ဖြစ်တယ်နံပါတ်2စုံစမ်းစစ်ဆေးမှုတွေအလုံးမပြည့်ပြတ်သေးပါဘူးဟောနံပါတ်3ချက်ကတော့အဲ့လိုမျိုးကျွန်တော်တို့အားနည်းတယ်ပါညာဆိုတာဖြင့်ကျွန်တော်တို့အထူးလေးနဲ့ထားပြီးလုပ်နေတယ်အထူးဥစားပေးပြီးလုပ်နေတယ်တိတိကျကျကိုခိုင်ခိုင်ဆောင်ရွက်နေပါတယ်ဟောဒါသာပဲပြောလို့ပါတယ်
လက်ရှိဖန်စီရမိထားတဲ့တရားခံကြည်လင်းထွက်ဆိုချက်အရရာဇဝတ်မှုနဲ့ထောင်ကျဘူးတဲ့မြင့်ဆွေဆိုသူကဥကိုနီရဲ့ဓာတ်ပုံကိုပြပြီးတက်ပေးမယ်ဆိုရင်ကားတစီးပေးမယ်လို့ပြောဆိုကလောက်ကြံရမှာအသုံးပြုတဲ့တနက်နှစ်လက်ကိုလည်းပေးခဲ့ကြောင်းထွက်ဆိုထားပါတယ်။နောက်ွယ်ကစီခိုင်းသူမြင့်ဆွေဆိုသူဟာမန္တလေးမြို့မဟာမြတ်မြို့နီဖျားကြီးတောင်ပန်းပုံမှာဗဘုကျေးတွန်းလုပ်ငန်းလုပ်ကင်ခဲ့သူတဦးဖြစ်ပြီးတရားခံထွက်ဆိုချက်အရမဲဆောက်မြို့မှာခြေချနေထိုင်နေတယ်လို့ကနဦးသိထားရတဲ့အတွက်အခုလိုကရင်ပြည်နယ်တွင်ဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေတာပါလက်ရှိအချိန်နေထီတော့ဥကိုနီလှုပ်ကြံခံရတဲ့အမှုစုံစမ်းစစ်ဆေးချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကတစုံတရာတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူးမနေ့ကတော့တနက်သမားကြည်လင်းရဲ့ထွက်ဆိုချက်ဆိုပြီးရဲစစ်ဆေးချက်စာရွက်တွေအင်တာနက်ပေါ်မှာပေါက်ကြားမှုဖြစ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်ဆောင်ရွက်မှုပေါ်ဝေဖန်မှုတွေရှိနေခဲ့တာဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာပါရှင်ကုရော KIA နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွေ့ဆုံကြမယ့်အကြောင်းကိုတင်ပြပေးပါမယ် ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့တွဲဆောင်ဆွေးနွေးမဲ့ရက်တမတ်နိုင်ရေးနှစ်ဖက်ညှိနှိုင်းနေကြပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးပြည်ရစာချုပ် NCA လက်မှတ်ရေးထိုးမထားသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC နဲ့ဒေါ်အောင်ဆန်းစုကြည်တို့မူလကတွဲဆောင်ဆွေးနွေးမဲ့အစီအစဉ်ကလည်းအခုမရေမရာဖြစ်နေတာပါ။ UNFC ရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးပြောပါရရှင်။
ဒီကရပိုဖက်နဲ့တွဲဆုံနိုင်ရေးကိစ္စပေါ့နော်အဓိကမြေပြင်ရဲ့တိုက်ပွဲရှင်တွေကိုရက်တက်နိုင်ရေးကိစ္စအတွက်နီလန့်ချတာဖြစ်ပါတယ်ပြီးခဲ့တဲ့လက28ရက်နေ့ကဒဗရတင်ဂျူဝဲစီကနေပြီးတော့ DPN ကိုစာရေးပါတယ်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့ဒီပြီးခဲ့တဲ့လ30ရက်နေ့တွေ့နိုင်မလားဆိုပြီးတော့မှငင်းကြဲကော်မရှင်ဘက်ကနေကျွန်တော်တို့ကိုကမ်းလှမ်းတာရှိပါတယ်ကျွန်တော်တို့အဲ့ဒီအပေါ်မှာကျွန်တော်တို့ကလက်ခံတယ်တွေ့မယ်ကြံတဲ့မှာပဲ KIO ဘက်ကနေပြီးတော့မှတွေးဆောင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့သူကကိုယ်စားလှယ်အဖွဲ့ရှိတယ်ပေါ့နော်ဥစလုံးကံဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရှိတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဥစလုံးကံကိုလိမ့်မူပြီးမှတာတော်ပို့ပါတယ်ကြံတဲ့မှာပဲတကယ်ရေး KIO ဘက်ကလည်းပဲနိုင်ငံရေးဆွေးနွေးဖို့ဆန္ဒရှိတယ်ဆိုလို့ရှိရင်တွေးဆောင်လို့ရတယ်ပေါ့နော်ရန်ကုန်ကိုလာပြီးမှအဲ့လိုမျိုးစာရေးတာဖြစ်ပါတယ်အဲဒီနေ့မနေ့ပါပဲဒါတော့ဒီမျိုးဝင်တို့ယုံကနေကျွန်တော်တို့ DPN ယုံကိုစာရေးပြီးတော့မှအကြောင်းကြားပါတယ်။အဲဒီမှာအခုဒါမဲ့ဒီဒုတိယအကြိမ်ပင်လုံကြီးလာခံအတွက်တည်ဆင်းနေတဲ့အတွက်လှုပ်ရှုပ်နေတဲ့အကြောင်းအဲ့လိုမျိုးပြောပါတယ်။ဆိုတော့ကျွန်တော်တို့ဒီကြားထဲမှာရက်ညှိလို့မရသေးတဲ့သဘောမျိုးဖြစ်နေပါတယ်။တော်တော်ဆန်းစုကြည်နဲ့ပဲတွေ့ဖို့ကိစ္စအရင်ဖြစ်မလား။ငင်းကြဲကော်မရှင်နဲ့တွေ့ဖို့ကိစ္စပဲအရင်ဖြစ်မလားဘယ်လိုလဲတော့မသိသေးဘူးပေါ့နော်။ဒါညှိနှိုင်းနေစေဖြစ်ပါတယ်။
ဆရာဦးထွန်းဆောင်အဲ့တော့ကချင်နဲ့ကဘယ်လိုလဲသူတို့ကတွေ့ကြမလား
KIO ဘက်ကလည်းပဲအကြောင်းပြန်ထားပြီးဖြစ်ပါတယ် KIO ဘက်ကအကြောင်းပြန်တာကတော့အရင်ကျွန်တော်တို့ဒီဟို KIO ဘက်ကနေပြီးတော့မှစာရေးပြီးတော့မေးမြန်းထားတာရှိပါတယ်အဲ့ဒီပုံမှာရှင်းရှင်းလင်းလင်းသူတို့သိဖို့လိုတယ်ပေါ့နော်အခုအထူးသဖြင့်ကတော့ဒီအပိုင်းနှစ်ပိုင်းရှိရပေါ့တစ်ပိုင်းကဒီ KIO ဖွဲ့ကိုအကြံဖက်ဖွဲ့စီနေနဲ့သတ်မှတ်ထားတဲ့ကိစ္စနောက်ပြီးတော့မှမြေပြင်မှာတိုက်ပွဲတွေကအဆက်မပြတ်လုပ်နေပြီးလုပ်နေတဲ့ကိစ္စဒီအပေါ်မှာရှင်းရှင်းလင်းလင်းသိဖို့အတွက်ပေါ့နော်ဒါကိုသူတို့ဘက်ကတာကြီးပြီးတော့မှပြီးခဲ့တဲ့နှစ်ကလေးကနေအကြောင်းကြားထားပြီးဖြစ်ပါတယ်အဲဒီအပေါ်မှာရှင်းရှင်းလင်းလင်းအစိုးရဘက်ကဖြေကြားပေးတာမရှိသေးဘူးပေါ့နော်ဆိုတော့အဲ့ဒါကိုဆက်ညှိနေတဲ့သဘောမျိုးရှိပါတယ်အဲဒီအပေါ်မှာလည်းအကြောင်းပြန်ထားတာတွေ့ပါတယ
်နောက်ဒီကချင်နဲ့တွေ့ဖို့ရရောကချင်ဘက်ကဟိုတွေ့လို့စိတ်ရောရှိပါလားဆရာတို့ဘယ်လောက်ထိတည်ထားပါလဲ
ဒီတော့ KIO ဘက်ကကျွန်တော်တို့ DPN မှာထိတဲ့ဝင်ပါနေတာဖြစ်ပါတယ်အဲဒီကျွန်တော်တို့ DPN မှာဒုတိယဖွဲ့ကောင်းဆောင်နေရာကိုလည်းပဲ KIO ဘက်ကယူထားတာဖြစ်ပါတယ်ဆို KIO ဘက်ကသဘောထားကတော့ DPN ကနေတဆင်ဆက်လက်ဆွေးနွေးညှိနှိုင်းမယ့်သဘောထားကရှိပါတယ်နော်ဒီကြားဆွေးနွေးဖို့လိုအပ်ရင်လည်းပဲသူတို့ဘက်ကလမ်းဖွင့်ထားတယ်ဆွေးနွေးလိုတဲ့စင်တာလည်းရှိပါတယ်ဆိုအဲ့ဒါကြောင့်ဆွေးနွေးလိုတဲ့စင်တာအပေါ်မှာအဲ့ဒီမျိုးဝင်ရဲ့ပြီးခဲ့တဲ့28ရက်နေ့ကပို့လာတဲ့စာကို KIO ဘက်ကလည်းပြန်လည်ပြီးတော့မှအကြောင်းကြားထားပါတယ်။ဒါတော့ကိုဒါတော့ဒီမျိုးဝင်တို့ရုံးဘက်ကအစိုးရဘက်ကနေပြီးတော့မှပြန်တုံ့ပြန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့အဲ့တော့ဆရာတို့ပင်လုံတက်ဖို့ဖိတ်ပြီလားဆရာ
။ပင်လုံကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတော့ကျွန်တော်တို့အစီကိုဖိတ်ကြရလို့ဘာလို့ညာလို့တော့စက္ကန့်ရရှိချင်းဘာမှမရှိသေးပါဘူး။
ဥထွန်းစော်ကိုမတ်တငိထိုက်မင်းမြန်ခဲ့တာဖြစ်ပါတယ်အခုတော့စာရေးဆရာဦးစံအောင်ကွယ်လွန်သွားပြီဖြစ်တဲ့အကြောင်းကိုနားဆင်ရပါမယ်ဦးစံအောင်နာရေးအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ဦးစံအောင်ဟာအသက်63နှစ်အရွယ်မှာတောင်ကြီးမြို့ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဦးစံအောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတားဖြစ်သူဦးကျော်ကျော်ဆန်ကအခုလိုပြောပါတယ
်မင်းညာက10:34မိနစ်ပေါ့ဟုတ်ကဲ့ဟုတ်ပါတယ်ဟာနာလေကျော်တာဟာရန်နာရောဆောင်းခေါ်ပြီးဆောင်းတီတူဘီအစီအအနိုင်ငယ်လို့ပြောရဲတောင်းဝါအဲ့တော့သူစိတ်ထိုးပြီးတော့ဆန်းစားရခြင်းသူအန်တက်လာတယ်အန်တက်ပထမတစ်ခေါက်အန်အန်ဒုတိယပစောင်းနေဆိုတော့မောအားရောမှာသတိလစ်သွားတယ်ဗျအဲ့ရနေပြီးတော့ဟိုသွေးကလည်းနှိမ့်နေစေးပါမယ်ဒီမှာလမင်းလမြောရတာတော့တဲ့အဆောင်အဆောင
်ဦးဆောင်အောင်ကို1924ခုနှစ်ကတောင်ကြီးမြို့မှာရဲဝင်တော်ဦးမောင်မောင်ကြီးနဲ့ဒေါခင်ထွေးတို့ကမွေးဖွားခဲ့တာဖြစ်ပါတယ် အသက်15နှစ်အရွယ်မှာတောင်ကြီးမြို့က ABM ကော American နှစ်ချင်းခရစ်ယာန်သာသနာပြုကျောင်းမှာပညာသင်ကြားခဲ့ပြီးအဲ့ဒီအချိန်မှာပဲမြမအလင်းသတင်းစာတိုက်ကိုသတင်းတွေရေးသားပေးပို့ရင်းအကျိုးတော်ဆောင်သတင်းထောက်အဖြစ်ခန့်အပ်ခံခဲ့ရပါတဲ့သတင်းထောက်အဖြစ်နဲ့မဲနင်တောင်ဒေသကပိုးရွာတွေမှာအငတ်ဘေးကျောက်တဲ့သတင်းရေးသားခဲ့တာကြောင့်လည်းအင်္ဂလိပ်အစိုးရကဖန်ဝရန်ထုတ်ခံခဲ့ရတယ်လို့နောက်ပိုင်းမှာသတင်းဖြစ်ရမှန်ကန်တာကြောင့်အရေးယူမခံခဲ့ရပါဘူးမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာတော့ဦးဆောင်အောင်ဟာ1952ခုနှစ်ကနေ56ခုနှစ်အထိပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတဲ့ဦးဆောင်အောင်ဟာပင်လုံညီလာခံကိုတက်ရောက်သတင်းယူခွင့်ရခဲ့တဲ့သတင်းထောက်ဖြစ်ပြီး1980မှာထုတ်ဝေခဲ့တဲ့ညီညွတ်ရေးအရေးတော်ပုံခေါ်ပင်လုံအတွင်းရေးစာအုပ်ဟာလည်းထင်ရှားတဲ့စာအုပ်တစ်အုပ်ဖြစ်ပါတယ်ဦးဆောင်အောင်ဟာပင်လုံစာချုပ်အရဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့ကြောင်းသူနဲ့ရင်းနှီးတဲ့ရှစ်လေးလုံးရှမ်းပြည်နိုင်ငံရေးအင်အားစုအဖွဲ့ကဦးတင်ပေါင်တိုးကပြောပါတယ
်။သူကဒီပင်လုံစာချုပ်နဲ့ပတ်သက်ပြီးတော့လည်းသူကတော်တော်လေးစံစားတက်တယ်နဲ့လေ။နောက်သူကဒီစာချုပ်ရဲ့အချက်တွေအကောင့်ထဲမှာပေါ်လာတဲ့အတွက်လည်းသူကခုသိသုံးသပ်ပြီးတော့လည်းဒါမျိုးလင်းနေတော့မယ်။ဒီ27ရာစုပင်လုံရွတ်သွားမျိုးလင်းနေတယ်ပဲသူကအခုကွယ်တော်သွားပါကျောင်းတော်ဆက်ရပြောင်းစုပဲပေါ့ပြင်လဲလာတာ
ဦးဆောင်အောင်ဟာတောင်သူလင်သမားအရေးကိုလည်းမကွဲလွန်မီအထိဆောင်ရွက်ခဲ့တယ်လို့လည်းဆက်ပြောပါတယ
်ဒီနေ့တုံးနေတော့မှလည်းသူကဒီစပန်ကလေ PPA NGO ဖွဲ့လေဆိုအဲ့ဒါနဲ့သူကဆက်ဆက်ပြီးတော့မှကျွန်တော်တောင်သူလင်သမားတွေဒါဒီမှာဟိုစင်တန်းနေပြီးပဲနောက်ဒီ PPA ရလည်းတောင်ကားရွာမှာဆက်ကြည့်တောင်ကြည့်လေတောင်သူလင်သမားတွေဟိုပေါ့ဆက်ဆက်ပြီးတော့မှပေါ့နော်သူကမှစင်တန်းနေပြီးပဲနောက်ဒီကားကအေလိကန်အေလိကန်ဆိုင်ရာစုပြည်ရေးအတွက်အေလိကန်ကတောင်းတူနေသမားလေးအတွက်ရေကိုဒီအေလိကန်မှာကိုဒီအများကြီးအပွဲကြီးအပွဲကြီးဒါပဲရဲ့နောက်အေဂျီယူတွေနဲ့ဆက်ဆက်ပြရပါဘောပ
ါအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးဆန်အောင်ရဲ့ဇာပနာကိုတော့ဗုဒ္ဓဦးနဲ့နေ့လယ်2နာရီမှာတောင်ကြီးမြို့ကမွတ်စလင်တုတ်တံမှာကျင်းပခဲ့ပါတယ်ဦးဆောင်ကွယ်လွန်ချိန်မှာဇနီးဖြစ်သူဒေါ်အေးမြတာဦးညင်ညီဆန်ဦးကျော်ကျော်ဆန်တမီးဒေါ်မိုးမိုးဆန်နဲ့မြင်းနှစ်ယောက်ကြံရစ်ခဲ့ပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့အမေရိကန်သမ္မတတစ်ပေါ်တရားစွဲဆိုမှုအကြောင်းတွေကိုနားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာတင်ဆိုပြီးတည်င်းနဲ့ပတ်တော်မပြစ်သေးတဲ့အချိန်မှာပဲသူ့ပေါ်တရားစွဲဆိုမှုတွေကတော့အတော်များများဖြစ်လာပါတယ်။မွတ်စလင်တွေကိုပြည်ဝင်ခွင့်တားမြစ်တာလို့လူအများအပြားရည်ညွှန်းပြောဆိုနေတဲ့သမ္မတရဲ့အမိန့်ကြေညာချက်နဲ့ဆက်နွယ်ပြီးတရားစွဲဆိုကြတာဖြစ်ပါတယ်။သမ္မတရဲ့အမိန့်ညွန်ကြားချက်ကတော့ဒီမွတ်စလင်အများစုနဲ့ထိုင်ရာအီရတ်၊အီရန်၊ဆီးရီးယား၊ဆိုမာလီယာ၊ဆူဒန်၊လေးဗျားနဲ့ယီမင်တို့ကခီးသွွားတွေအမေရိကန်ပြည်ထောင်စုတွင်ပြည်ဝင်ခွင့်ရက်90တားမြစ်ဖို့နဲ့ဆီးရီးယားစစ်ပြေးဒုက္ခသည်တွေခေါ်ယူမဲ့အစီအစဉ်ကိုနောက်ထပ်ကြေညာချက်မထွက်မချင်းရပ်ဆိုင်ထားဖို့ဖြစ်ပါတယ်။အခုလိုယာယီတားမြစ်လိုက်တာကအမေရိကန်ပြည်သူတွေဘေးကင်းစေဖို့ဆောင်ရွက်တာလို့အမေရိကန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့အတိုက်အခံတို့ကတော့ဒီဆောင်ရွက်ချက်ကအခြေခံဥပဒေနဲ့မကိုက်ညီဘူးလို့ပြောဆိုကြပါတယ်။VOA သတင်းတော်ဆလတီဇာဟူရဲ့သတင်းလွှာကိုကိုသားညူဦးကပြောပြပေးပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။ဒီလူမှုကြီးကြပ်ရေးဆိုင်ရာသမရရဲ့အမိန့်ညွှန်ကြားချက်ကြောင့်တိုင်းပြည်အနှံ့မှာဆန္ဒပြကန့်ကွက်မှုတွေပေါ်လာတယ်လို့ပဲဒီမိန့်နဲ့ပတ်သက်ပြီးတော့သမရအပေါ်မှာခုလိုတရားစွဲဆိုမှုတွေဖြစ်လာတာပါ။သမရအမိန့်ညွှန်ကြားချက်နဲ့ပတ်သက်လို့သမရကိုတရားစွဲဆိုမှုပြုလုပ်တာကို Massachusetts ပြည်နယ်ရှိနေချုပ် Murray Hawley ကအင်ကာနီမှာခုလိုကြေညာသွားပါတယ်
။ Executive order is harmful, discriminatory,and unconstitutional.
တမရရဲ့ဒီအမိန့်ညွှန်ကြားချက်ဟာ NLA ရှိပြီးတော့ခွဲခြားဆက်ဆံမှုဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီပါဘူး။မွေးဖွားရာဒေသဘာသာအပေါ်အခြေခံပြီးတော့ခွဲခြားဆက်ဆံမှုဖြစ်ပါတယ်။ဒါ့အပြင်လူတိုင်းတရားဥပဒေရဲ့တာရုံညီမျှခံစားရမယ်ဆိုတော့ကိုပိတ်ပင်လိုက်ပြီးတော့ပြည်အောင်စုလူဝင်မှုကြီးကြပ်ရေးဥပဒေကိုလည်းချိုးဖောက်မှုဖြစ်ပါတယ်။
ဆန်ဖရန်စစ္စကိုမြို့ကနေပြီးတော့ဒီတမရအမိန့်ညွှန်ကြားချက်ပေါ်မှာတရားစွဲဆိုမှုလုပ်ပြီးတော့မကြခင်မှာပဲမက်ဆာချူးဆက်စ်ပြည်နယ်ကလည်းခုလိုကြီးညာသွားတာဖြစ်ပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုခလုံးဝင်ပေးတဲ့ဒီကယ်လီဖိုးနီးယားပြည်နယ်မြို့တွေကိုပြည်အောင်စုရောင်းငွေဖြတ်တောက်မယ်ဆိုတဲ့တမရရဲ့ချင်းချောက်ချက်ကိုဆန်ဖရန်စစ္စကိုကဒီတမရနဲ့အစိုးရအဖွဲ့ကိုပြန်ပြီးတော့တရားစွဲဆိုပါတယ်။ဆန်ဖရန်စစ္စကိုမြို့ရဲ့ရှေ့နေဒန်နစ်ဟာရာဘရီကခုလိုကြီးညာထားပါတယ်
။ Today that I filed a federal lawsuit against President Donald Trump.And his administration for his executive order attempting to deprive
ဒီလူတွေကိုခလုံးဝင်ပေးတာမို့လို့ဆန်ဖရန်စစ္စကိုနဲ့အခြားမြို့တွေကိုပြည်တော်စုရံမုံငွေဖြတ်တောက်ဖို့ကြိုးစားတဲ့အမိန့်ညွှန်ကြားချက်တွေပေါ်မှာသမရနဲ့သူ့ရဲ့အစိုးရအဖွဲ့ကိုတရားစွဲဆိုကြောင်းဒီကနေ့မှကြေညာပါတယ်။သမရရဲ့အမိန့်ညွှန်ကြားချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီပါဘူး။အမေရိကန်တွေရဲ့သဘောမဆောင်ပါဘူးဆိုပြီးတော့ဆန်ဖရန်စစ္စကိုမြို့ရဲ့ရှေ့နေကနေပြီးတော့ကြေညာသွားတာပါ။အမေရိကန်နောက်ဖက်ချမ်းကဝါရှင်တန်ပြည်နယ်မှာလည်းအလားတူပဲသမရအပေါ်မှာတင်းလာနေတဲ့ကောင်ကဒီတရားစွဲဆိုကြောင်းကြေညာခဲ့ပါတယ်။နောက်ဒီ American Islam ဆက်ဆံရေးကောင်စီဆိုတဲ့ American Muslim အဖွဲ့အစည်းတစ်ခုကလည်းတနင်္လာနေ့မှာသမရအပေါ်ဆွဲဆိုမှုတစ်ခုလုပ်ခဲ့ပါတယ
် Having to fire an attorney general is Not quite unheard of, but it hasn't gone that well in the past.
ရှင်းနေချုပ်ကိုအခုလိုမျိုးယာယူကနေပြီးတော့ဖယ်ရှားလိုက်တာကိုရင်းနှုံးကတခါမှမကြားဘူးပါဘူး။အခုလိုမျိုးဖြစ်လာတဲ့အခါကျတော့သမရမေညွှန်ကြားချက်ကိုဆက်ညင်းတဲ့သူတွေကြားမှာဒါဟာဥပဒေနဲ့မညီဘူးဆိုတဲ့သဘောခံစားမှုတွေဖြစ်လာစေပါတယ်ဆိုပြီးတော့တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ဥပဒေပါမောက္ခဆမ်အာရန်ကပြောသွားတာပါ။အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတဲ့အမိန့်ဥပဒေကိုအသက်ဝင်လာအောင်လုပ်ဖို့ညှင်းဆန်တဲ့ရှင်းနေချုပ်ဆယ်လီယပ်စ်ကိုထုတ်ပြလိုက်တဲ့သမရထရန့်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီဥပဒေညွှန်ကြားချက်ပေါ်မှာဆက်ညင်းတဲ့သူတွေကပိုပြီးတော့များလာတာဖြစ်ပါတယ်။Republican လွှတ်တော်အမတ်အများစုကတော့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုထောက်ခံကြပါတယ်။အောက်လွှတ်တော်ဦးထပေါ်ရိုင်ဝင်ကအခုလိုပြောထားပါတယ်
။ We need to pause and we need to make sure that the vetting standards are up to snuff so we can guarantee the safety and security of our
ဒီတိုင်းမျိုးကိုဘေးကင်းလုံခြုံရေးဖြစ်စေဖို့အတွက်စီစစ်ထားပြီးသားစီမင်းစည်းကမ်းတွေဟာလိုအပ်ချက်တွေပြည့်မီဖို့အတွက်အသေးချာချိန်ယူပြီးတော့လုပ်ဆောင်ရပါမယ်ဆိုပြီးတော့အောက်လွှတ်တော်ဦးထပေါ်ရိုင်ဝင်ကပြောသွားတာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးစီမင်းစည်းကမ်းတွေကိုအသေးချာအကောင့်ထဲပေါ်ပြီးလာတဲ့ဒီပိုင်းနဲ့ထဲပဲဒုက္ခသည်တွေလာရောက်အခြေချနေထိုင်ရေးအစီအစဉ်တွေကိုလည်းပြန်စတင်မှုအကြောင်းလဲအောက်လွှတ်တော်ဦးထားကနေပြီးတော့ဂရီးပြူပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြခဲ့တာပါရှင်။အခုတော့အမေရိကန်သမ္မတတည်ရဲ့နေဇာတိုင်းတိဆောက်ရေးပေါ်အမြင်သဘောထားအမျိုးမျိုးရှိတဲ့အကြောင်းကိုတင်ပြပေးပါမယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာပေးခဲ့တဲ့ဂရီးတွေကိုချက်ချင်းအကောင့်ထဲပေါ်တဲ့အနေနဲ့သမ္မတရာဒူးလက်ခံပြီးပြချင်းရက်ပိုင်းတွင်းမှာပဲဒေါ်နယ်ထရမ့်ဟာသူ့ရဲ့သမ္မတအုပ်ချုပ်ရေးအမိန့်နဲ့ကြေညာချက်အများအပြားကိုထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအိနီးချင်းမက္ကဆီကိုနိုင်ငံနဲ့နေဇာတိုင်းတိဆောက်ရေးကိစ္စလည်းပါပါတယ်။ဒီတိုင်းတိဆောက်ရင်ကုန်ကြစိတ်များမဲ့ပေါ်ဝေဖန်ကန့်ကွက်သူတွေရှိတယ်လို့ရှက်စရာကောင်းတဲ့လောက်ရဖြစ်စဉ်းစားကြသူတွေလည်းရှိပါတယ်။ VOA သတင်းတောက်ဆလာဒီဇာဟုပေးပို့ထားတဲ့သတင်းကိုမိုက်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
Republican Party ရဲ့မူဝါဒချမှတ်သူတွေနဲ့အလွတ်တဘောတွေ့ဆုံဖို့ Pennsylvania ပြည်နယ် Philadelphia မြို့ကိုရောက်လာတဲ့သမ္မတ Trump ကိုဆန္ဒပြသူတွေကကြွေးကြော်သံတွေနဲ့ဆန္ဒပြနေကြတာပ
ါ I've said many times
သူပြောပါတာကတော့တတိုင်းတိဆောက်မဲ့ကုန်ကြငွေကို American ပြည်သူတွေကပေးမှာမဟုတ်ဘူးဆိုတာအကြိမ်ပေါင်းများစွာသူ့အနေနဲ့ပြောပြခဲ့ကြောင်းနဲ့ဒါကိုလည်း Mexico အစိုးရရှင်းရှင်းလင်းလင်းသိအောင်သူ့အနေနဲ့အကြောင်းကြားထားပြီးပြီလို့ Donald Trump ကပြောသွားတာပါတတိုင်းအတွက်မက္ကဆီကိုကပေးရမယ်ဆိုတော့ဘလို့အကြံပြုချက်မျိုးမစူသူ့အနေနဲ့အခိုင်အမာပယ်ချထားကြောင်းမက္ကဆီကိုသမ္မတအန်ရီကေပန်ညာနီယက်တိုကပြောကြားခဲ့ပြီးတဲ့နောက်အခုလိုထရမ့်ဘက်ကလည်းတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ဘက်ကတော့နေဆက်တတိုင်းတိဆောက်ဖို့ကုန်ကြငွေကိုပြပသွင်းကုန်ကကောက်မယ်အခွန်ကနေသုံးဖို့အစီအစဉ်ရှိကြောင်းအင်ဂျူရောပြောခွင့်ရရှောင်းစပိုက်ဆာကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
If you think about what
တကယ်လို့အခွန်ကိစ္စကိုစဉ်းစားမယ်ဆိုရင်ပုဂံထက်သွင်းကုန်များနေတဲ့အတွက်အမေရိကန်ဘက်ကအဆုံးပေါ်နေတဲ့မက္ကဆီကိုလိုနိုင်ငံကလာတဲ့ကုန်တွေကိုအခွန်ကောက်မှဖြစ်ပါတယ်။အဲ့ဒီအခွန်ကအထောက်ပံ့ဖြစ်စေပါလိမ့်မယ်
။အမေရိကန်နဲ့မက္ကဆီကိုသမ္မတနှစ်ဦးကြားမှာဒီတိုင်းတိဆောက်မဲ့ကိစ္စကြောင့်နောက်သတင်းပတ်မှာသူတို့နှစ်ဦးတွေ့ဆုံဖို့ရှိတဲ့အစီအစဉ်ကိုဖျက်သိမ်းခဲ့ကြပါတယ်။ဒါပေမဲ့ Republican Party ရဲ့အလွှတ်တော်ခေါင်းဆောင်တွေကတော့နေဆက်တိုင်းတိဆောက်ရေးကိုသူတို့ထောက်ခံကြောင်းပြောခဲ့တာပါ။
As the speaker pointed out to our group yesterday
ကျွန်တော်တို့ရှေ့ဆက်သွားနေပါတယ်အကြံပြင်းကုန်ကြငွေဒေါ်လာ12ဘီလီယံကနေ15ဘီလီယံထိရှိမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကနေကျွန်တော်တို့ကိုမနေ့ကပြောခဲ့ပါတယ်ဒါကြောင့်ဒီနေဆက်တတိုင်းစောင်းမဲ့ကိစ္စကိုကိုယ့်ဘာသာကိုဖြည့်ရှင်းဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်အဲဒီတော့ဒီကိစ္စရောတခြားကိစ္စတွေအပေါ်မှာပါတခြားနိုင်ငံတွေနဲ့သူ့ရဲ့ဆက်ဆံရေးကိုသမ္မတအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်
Democrat Party လွှတ်တော်အမတ်တွေကတော့နေဆက်တတိုင်းတိဆောက်မဲ့ကိစ္စကိုကန့်ကွက်ထားပါတယ်
This is going to be one of those moments where
Mexico နဲ့ဆက်မှာတတိုင်းဆောင်မဲ့ကိစ္စဟာဂျာမန်လူထုကသူတို့ပါလင်တတိုင်းကိုပြန်ပြီးတော့သတိရစရာမျိုးဒုတိယကမ္ဘာစစ်အတွင်းအမေရိကန်မှာရှိနေတဲ့ဂျပန်တွေကိုခွဲခြားထားတဲ့ပုံစံမျိုးပြန်ပြီးတော့သတိရစရာမျိုးဖြစ်စေပါတယ
်မက္ကဆီကိုနယ်ဆက်အနားနေထိုင်တဲ့အမေရိကန်ပြည်သူတွေကြားမှာလည်းတတိုင်းဆောင်မဲ့ကိစ္စအပေါ်မှာသဘောထားကွဲလွဲမှုတွေရှိနေပါတယ်အဲ့ဒီမှာနေထိုင်သူတအူးကတော့
It just shouldn't happen.
ဒါမျိုးမဖြစ်တင်ပါဘူး။ဒါကိုတိဆောက်ဖို့ဖြစ်လာတဲ့အခြေအနေကိုကျွန်တော်အလွန်ပဲအံ့အားသင့်မိပါတယ်
။ဒါကြောင့် American ပြည်သူအများစုဖြစ်ချင်တဲ့ဆန္ဒတွေကို Trump ကတုံ့ပြန်ဆောင်ရွက်ပေးနေတယ်လို့အကက်ကက်တချို့ကလည်းပြောကြပါတယ်။
Sometimes American citizens are killed.
ဒီကိုတရားမဝင်လာတဲ့လူတွေဟာတခါတလေ American နိုင်ငံသားတွေကိုတတ်ဖြတ်ကြပါတယ်။ San Francisco မြို့မှာဒီလိုဖြစ်ရမျိုးတွေရှိပါတယ်။ Case ဆိုတဲ့အမျိုးသမီးတဦးကိုပစ်တက်ခဲ့သူဆိုရင်မကြာခဏပြန်ပို့ခံခဲ့ရတဲ့ Mexico နိုင်ငံသားတဦးပါ။
ဝေဖန်သူတချို့ကတော့ဘလို့အကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တိဆောက်မဲ့နေဆက်တတိုင်းဟာရာဇဝတ်သားတွေကိုတားဆီးနိုင်မှာမဟုတ်ဘူးလို့ထောက်ပြခဲ့ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းဗိုလ်တူရင်ည9နိုင်ကနေ10နိုင်အထိဒီထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လှိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
If you want to get peace,then the immediate constitutional amendments have to do with the authority of local government.
Georgetown တက္ကသိုလ်ဂုံဒူးဆောင်ပါမောက်ခ Davis တိုင်မှာပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တနိုင်ငံလုံးအံ့အားသင့်စေခဲ့တဲ့ရှစ်နေကြီးဦးကိုနီရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာလှုပ်ကြံတက်ပြတ်ခံရတဲ့တဲ့င်းအပါအဝင်မီဒီယာတွေအပေါ်ကစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ပြထားပါတယ်။မအိတ်ခိုင်ဦးတင်ပြထားတာကိုဦးစံမွေကူညီတင်ဆက်ထားပါတယ်ရှင်။
တနင်္ဂနွေလုံးအတွက်ဒီဒီဘက်မှာလူအများအားတင့်စေတဲ့အကြောင်းအရာကတော့ပြည်ပခီးကနေပြန်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်ရှေ့နေဦးကိုနီကိုတနတ်သမားတဦးကအပီပီဆိုင်ရာလေးစိတ်မှာလှုပ်ကြံတက်ဖြတ်လိုက်တဲ့သတင်းဖြစ်ပါတယ်။ပီပီဆိုင်ရာလေးစိတ်လိုနေရာမျိုးအခုလိုပြစ်ခတ်လှုပ်ကြံမှုဖြစ်ပွားရတာကြောင့်တော်တော်ကိုတုံ့လှုပ်သွားစီခဲ့တာပါ။တနင်္ဂနွေနေ့ညနေပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီဖြစ်ရပ်ဟာနိုင်ငံတော်တရားဥပဒေစိုးမိုးရေးကိုချင်းချောက်ဝင်တာမကတခါမှဒီလိုဖြစ်ရမျိုးနဲ့မကြုံဘူးတဲ့မြန်မာပြည်သူပြည်သားတွေအတွက်အထူးဆန်းဖြစ်ခဲ့ကြပါတယ်။ဒီတစ်ပတ်လုံးဥကိုနီရဲ့နာရေးသတင်းနဲ့ဝေဖန်ချက်တွေဟာလူမှုကွန်ရက်မှာပြန့်နှံ့နေခဲ့ပါတယ်။ပုံမှန်လင်းလင်းပြောဆိုတတ်တဲ့ရှေ့နေတဦးကိုအခုလိုလှုပ်ကြံခဲ့တာဟာမြန်မာပြည်ကပညာရှင်တွေအတွက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်ကိုဟန့်တားတယ်လို့ဖြစ်တယ်လို့လည်းဆိုကြပါတယ်။မြန်မာမီဒီယာရှေ့နေများကွန်ရက်ကအတွင်းရမှုဦးတန်းစောအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အတားကတော့အရင်ဆိုးတဲ့အခြေအနေပဲ။ဒီနေ့ပဲဆိုတာဘာကြောင့်ဆိုတော့ဒီကိစ္စကြီးဖြစ်သွားတယ်ဖြစ်သွားပြီးတဲ့အခါမှာဒီစုံစမ်းစစ်ဆေးရေးတွေကလုံနေတယ်ပြောတယ်နောက်ပြီးတော့ဆွဲရပေါ့မော်ဒီဖြစ်ရှိချက်တွေအပေါ်မှာတစ်ချင်းချိန်နဲ့တစ်ပြေးညီဘာကြောင့်ဆိုတာကိုမဟုတ်ထုတ်ပြန်နိုင်ဘူးအဲ့ဒါကအားနဲ့ချက်ပဲနောက်တစ်ခါဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီစီတူဘဝကဒီလိုမျိုးချိန်သိပ်လို့နေရာမျိုးတွေမှာတော့မှဒီလုံခြုံရေးခင်းမဲ့နေတယ်ဆိုလို့ရှိရင်တခြားဒီ report တွေကဒီကလူသားသားရဲ့ဘဝကပြောပြရမလိုတော့ဘူးနောက်ပြီးတော့ဒီလိုမျိုးဥပဒေပညာရှင်တယောက်ကလူမျိုးလူပေါင်းလဲမှာဒုတိယရှင်ကြာလောက်ကျန်ခဲ့ရဆိုတာကကျွန်တော်တို့ဒီနေနောက်ပိုင်းမှာခါမမဖြစ်ဘူးဒါပမာဏလုံးတည်တယ်အဲ့လိုဖြစ်ချင်းအားဖြင့်နောက်ပိုင်းမှာဒီလိုဟိုတိုင်းပြည်အတွက်အကျိုးဆောင်မဲ့ဥပဒေပညာရှင်တွေဟိုဥပဒေပညာရှင်တွေဘောတစားပညာရှင်တွေလည်းတိုင်းပြည်ကျိုးတော့ဆောင်ရွက်မှာဆိုတော့ပညာရှင်တွေအတွက်လက်တော်သွားစရာအကြောင်းရှိတယ်အဲ့တော့ဒီလိုကိစ္စမျိုးကအဖြစ်ဖြစ်တော်ကြီးတွေကသူတို့ပြန်ရင်ကောက်ွယ်ထားရမယ်ဒီစားသူ့ဝင်မဲ့ချသွားပြီးတော့နောက်ပိုင်းမှာလည်းအချိန်နဲ့တပြေးညီဒီလိုဘာမှဆက်ပြနိုင်တာမရှိဘူးအဲ့ဒီတော့ဒါဘာကြောင့်လဲဆိုတော့မေကွန်ထုတ်ပြရရှိတယ
်ဒီလိုလောက်ကြံမှုဖြစ်ချိန်မှာပြစ်ခတ်ခဲ့တဲ့တနတ်သမားကိုလိုက်လံဖမ်းဆီးရင်းနဲ့တီးဆုံးသွားတဲ့အငှားကားမောင်းသူတဦးတနတ်ထိမှန်ပြီးတော့တီးဆုံးခဲ့ပါတယ်ဒီတစ်ပတ်မှာတော့ဥကိုနီရဲ့ဇာပနာအခမ်းအနားတနတ်သမားကိုလိုက်လံဖမ်းဆီးရင်းတီးဆုံးသွားခဲ့ရတဲ့အင်္ဂါကမောင်းသူဥနေဝင်းရဲ့ဇာပနာအခမ်းအနားနဲ့တည်ဆုံသူရဲ့မိသားစုရင်ဖွင့်တဲ့တဲ့င်းတွေကတဲ့င်းစာမျက်နှာတွေပေါ်မှာအများစုနေရာယူခဲ့ပါတယ်။စိတ်ဝင်စားစရာအချက်တစ်ခုကတော့တနတ်သမားကိုကြည်လင်းရဲ့ထွက်ဆိုချက်ဟာအင်တာနက်ဆက်သွယ်ရေးလိုင်းဖောက်ထွင်းခံရတဲ့ဆိုတဲ့တဲ့င်းနဲ့အတူဆိုရှယ်မီဒီယာတွေပေါ်ရောက်ရှိလာခဲ့တာပါ။ဒီထွက်ဆိုချက်ပေါ်လူတွေကအမျိုးမျိုးထင်မြင်ချက်တွေပေးခဲ့ကြပြီးဒီထွက်ဆိုချက်ပြန့်နှံ့မှုကြောင့်စစ်ဆေးသူတွေကမှလည်းအတော်လေးရဲရဲခဲရတယ်လို့ဆိုပါတယ်။ဒီအမှုကိုမှန်မှန်ကန်ကန်စုံစမ်းစစ်ဆေးပြီးတော့တရားခံကိုထိတိယောက်ယောက်အပြစ်ပေးဖို့တေဆုံးသူရဲ့မိသားစုနဲ့ပြည်သူအများကမျှော်လင့်နေကြတယ်လို့သတင်းမီဒီယာတွေပေါ်မှာရေးသားထားတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာအခုလိုဖြစ်ခဲ့ရတာဟာပြည်သူတွေရဲ့လုံခြုံရေးဘဝကျိုးပေါက်နေပြီလား။ဒါတွေကိုအရေးယူဆောင်ရွက်ဖို့တာဝန်ယူဖို့သတင်းဂျာနယ်အက်ဒီတာတဦးဖြစ်တဲ့ကိုဇော်တက်ထွေးကသူ့ရဲ့အမြင်ကိုအခုလိုဆိုပါတယ်။လုံ
ခြုံရေးနဲ့ပတ်သက်ပြီးတော့ပေါ်ပြဒီနိုင်ငံသားတယောက်အနေနဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာသောဝင်နေရတဲ့ပတ်သက်တဲ့ညောင်ရေးစားလေ
ညာနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့အရင်တော့ကျွန်တော်တို့တွေအားလုံးပဲပတ်သက်ပြီးတော့ဒီလုံခြုံရေးကိုတာဝန်ယူရမှာပေါ့အဲ့တော့နံပါတ်၁ကကျွန်တော်တို့ကကျွန်တော်တဖြည်းဖြည်းအခုအချိန်မှာခံစားလာတာကျွန်တော်ကနံပါတ်၁က food security ပေါ့ဒီထဲမှာကြီးတဲ့အစားအသောက်တွေကလည်းတကယ်ကိုကျမ်းမာရေးတဲ့လုံခြုံစိတ်ချအာမခံရတဲ့အစားအသောက်တွေဟုတ်ရဲ့လားဆိုတော့ဘယ်သူမှအာမခံနိုင်ချက်မရှိပဲကျွန်တော်တို့ကပဲစားနေရတယ်။နံပါတ်၃ရေးနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ဒီအရန်ကုန်မန္တလေးအမြန်လမ်းမှာယူပါ၄၀နဲ့အမြလူတွေတည်နေတာရှိတယ်။တိမ်ပို့ဆောင်ရေးကဏ္ဍမှာအေးဆိုးနေတဲ့ပတ်သက်ရှိကျွန်တော်အားမရှိရအောင်ကာကွယ်နိုင်စားမရှိအောင်တွေ့ရတယ်။အမြန်လမ်းမှာယူပါတည်တယ်လို့ရေချောင်းမှာရောတုံ့ပြန်ရတာဆိုတော့ရေချောင်းမှာလည်းတွေ့နေရတာ။အဲ့တော့ကျွန်တော်တို့ကဘာရှိလဲဆိုတော့လူတွေရဲ့အသက်အန္တရာယ်ကိုဒီကိုဆက်ဆံရတာဝန်ယူရမယ့်ဖွဲ့စည်းရတာဝန်ယူရလုပ်နေတွေ့ရတယ်။အခုလည်းဒီလိုမျိုးကျွန်တော်တို့မြန်မာနိုင်ငံအကြီးဆုံးနေစိတ်ပါအကြီးဆုံးနေစိတ်ပါဒီလိုမျိုးလုံခြံခံနဲ့ပတ်သက်လို့ CCTV မှတ်တမ်းတွေကနေပြီးတော့ထုတ်ပြန်နိုင်တာမျိုးတွေတွေ့ရသေးဘူးအဲ့တော့ဒီစိတ်အပြင်မှာရောအပြင်လုံခြုံရေးဆိုတာရှိရလားအတွင်းလုံခြုံရေးရှိရလားဒါတွေအားလုံးကကျွန်တော်နိုင်ငံသားပြည်အောင်အနေနဲ့မေးရမယ်မေးဖို့တိဖြစ်လာပါတယ်ဒါကြောင့်ကျွန်တော်အနေနဲ့တော့ပို့ပြီးတော့ဘလုံးကြုံတို့လိုခံစားလာရတယ်လုံခြုံရေးကိုကာဝယ်ပေးတဲ့အဖွဲ့အစည်းတွေစွန့်ရရလဲပို့ပြီးကြားသိနေတယ်လို့ကျွန်တော်ရှုမြင်ရပါတယ်
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ Backup ID နီးပညာအလို့ယုံဆွေးနွေးပွဲရန်ကုန်မြို့မှာကျင်းပခဲ့တဲ့ဆိုတဲ့သတင်းလွှတ်တော်တနစ်ပြည်မှာဒေါအောင်ဆန်းစုကြည်ကိုတိုင်တယောက်စကားပြောတဲ့သတင်းနဲ့ရှေ့နေဥကိုနီလောက်ကျန်ခံခဲ့ရတာကြောင့်လွှတ်တော်အမတ်ဒီဟာအမဲရောင်ဖဲချိုးရင်မာထိုးပြီးတော့လွှတ်တော်တက်ခဲ့တဲ့ဆိုတဲ့သတင်းတွေမီဒီယာတွေပေါ်မှာဖော်ပြခဲ့ကြတယ်ဆိုတဲ့အကြောင်းတင်ပြရင်းညီကုန်းထုတ်လိုက်ရပါတယ်
အပစင်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဦးကျော်စန်သာရဲ့မြန်မာရေးသုံးသပ်ချက်အလက်ပါ။ဒီတစ်ပတ်မှာတော့ NLD အစိုးရပေါ်ပါမခစတန်ဘတ်အမြင်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။ NLD အစိုးရလက်ထက်ခေါင်းဆောင်မှုစီမှာအာဏာစုစည်းမှုများနေလို့လုပ်ငန်းတွေရှေ့မတိုးဖြစ်နေတယ်လို့ Georgetown တက္ကသိုလ်ဂုံဒူးဆောင်ပါမခဒေးဗစ်စတန်ဘတ်ကပြောပါတယ်။ဒီချိန်ထဲမှာပဲဒေါ်အောင်ဆန်းစုကြည်အနေနဲ့အတိန်အဆောင်မခံနိုင်တဲ့အခြေအနေကိုထိညှိနေရတယ်လို့လည်းဆိုပါတယ်။ပါမခစတိုင်မန်နဲ့ဦးကျော်စန်သာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်။ Professor Steinberg NLD ဆိုတက်လာပြီးချင်းကဆက်လို့လုတ်ကင်နိုင်ခဲ့တဲ့အချက်တွေအောင်မြင်ချက်တွေမအောင်မြင်တဲ့အချက်တွေကိုစတင်ပြီးတော့အကြီးအကျယ်သုံးသပ်ပေးပါအောင်ခင်ဗျာ
။ Well, the transitional governments are always difficult, number one, anywhere in the world.
နံပါတ်1အချက်ကတော့အတွင်ကူးပြောင်းရေးအစိုးရဆိုတာအခက်အခဲရှိစမြဲပါ။ကမ္ဘာဘယ်နေရာမှာမဆိုဒီလိုပါပဲ။နံပါတ်1အစိုးရအနေနဲ့တိတ်အကျိုးရှိမဲ့အလုပ်တွေလုပ်ဖို့ကြိုးစားပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်ရှိနေပေမဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့လက်ထက်မှာအာဏာတွေစုစည်းနေပါတယ်။ဆိုလိုတာကလူတွေဟာခေါင်းဆောင်ပိုင်းကသဘောမတူပဲကိုယ့်အကူလွတ်လွတ်လပ်လပ်မလုပ်ရဲတဲ့သဘောမျိုးတွေတွေ့ရပါတယ်။ဒါဟာပြုပြင်ပြောင်းလဲရေးကိုနှောင့်နှေးစေပါတယ်။အစိုးရအနေနဲ့ပြုပြင်ပြောင်းလဲလို့တဲ့ဆန္ဒရှိပေမဲ့အားလုံးလိုပိတ်ဆို့နေပါတယ်။သူတို့ပြောနေတဲ့အမျိုးသားညီညွတ်ရေးညီညာရေးပြန်လဲတင့်မြတ်ရေးစတာတွေဟာတိတ်ကိုလိုအပ်တဲ့အရာတွေပါရေရှည်လောက်ရအောင်မှာပါစိစက်ညှိနှိုင်းမှုတွေတကယ်မစတင်နိုင်သေးပါဘူးပြည်တော်စုနေလောက်ပင်လုံညီလာခံလောက်နေတော့မလုံလောက်ပါဘူ
းဒီလိုအာဏာစုစည်းနေတာဟာလူတစ်ယောက်ထဲရောက်လာဒါမှမဟုတ်အာဏာရှင်စနစ်အောက်မှာအနေကျခဲ့လို့ကြံရည်နေတဲ့စိတ်နေသဘောထားလားဆိုတော့ဘယ်လိုသုံးသပ်လို့ပါလဲ
If you look at the monarchy If you look at General Ne Win, if you look at General Fan Shui,
ဘီနီခေကိုကြည့်ရင်ဗိုလ်ချုပ်ကြီးနေဝင်းခေဗိုလ်ချုပ်ကြီးတန်းရွှေတို့ခေကိုကြည့်ရင်အာနာကိုဘဟုကနေချုပ်ကင်ထားတာတွေ့ရမှာပါ။အာနာဆိုတာတကယ်ကိုပိုင်ပစ္စည်းလို့ဖြစ်နေပါတယ်။ဒါဟာခေါင်းဆောင်ဖြစ်သူရဲ့စိတ်ထားလားလူလူရဲ့သဘောထားလားဆိုတာမေးစရာပါ။တနည်းပြောရင်ခေါင်းဆောင်ကဒီမိုကရေစီလိုချင်ရင်တောင်မှသူ့ရဲ့ပတ်ဝန်းကျင်ကလူတွေဟာခေါင်းဆောင်ရဲ့ခွင့်ပြုချက်မရရင်မလုပ်ရဲကြပါဘူး။အဲ့ဒါပြဿနာပါပဲ။
ဒီပြဿနာကိုဘယ်လိုကူစားမလဲဆရာကုထုံးလေးပြောပါအောင်ခင်ဗျာ
Remedy is a slow process of change. It'll change but it takes time.
ကုထုံးကတော့တဖြည်းဖြည်းပြောင်းလဲမှုဖြစ်ပါတယ်။ပြောင်းတော့ပြောင်းမယ်ဒါပေမဲ့ကြားမယ်။ပညာရေးနဲ့လည်းဆက်ဆက်နေပါတယ်။နိုင်ငံရေးအတိုင်းဝိုင်းနဲ့လူသစ်တွေဝင်ရောက်လာမှုနဲ့လည်းပတ်သက်နေပါတယ်။နိုင်ငံရေးစနစ်မကြာသေးခင်ကမှပြန်လည်ပွင့်လင်းလာတယ်ဆိုတာကိုလည်းမမေ့သင့်ပါဘူး။အချိန်ပေးရအောင်ပါပါ။လူတွေရဲ့စိတ်ဓာတ်ပွင့်လင်းလာဖို့တွေးခေါ်မျှော်မြင်နိုင်လာဖို့လိုပါတယ်။လွတ်တော်အမတ်တွေလည်းသူတို့လုံနေတာမှန်ရဲ့လားဆိုတာကိုပိုင်းဖြတ်နိုင်ဖို့အင်စာလုပ်ဖို့လိုအပ်ပါတယ်လွတ်တော်အမတ်တဦးချင်းစီမှာလိုအပ်တဲ့အချက်တွေရှာဖွေပေးဖို့သူတည်တနာလုပ်ပေးဖို့ရုံးဖွဲ့မရှိပါဘူးသူတို့တယောက်တည်းလဲအားလုံးကိုမသိနိုင်ပါဘူးဆိုတော့ဖြစ်တော့ဖြစ်လာမယ်ဒါပေမဲ့ကြာမယ်ပေါ့ဗျာ
ဟုတ်ကဲ့မိနစ်တနည်းအားမှကျွန်တော် NLD ထိပ်တန်းခေါင်းဆောင်တယောက်နဲ့စကားပြောဖြစ်ပါတယ်သူတို့အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေဟာတဲ့ခင်မျော်လင့်နေတာတဲ့အများကြီးပိုခက်ခဲနေတဲ့
အခက်အခဲဆုံးအလုပ်ကတော့ဖွဲ့စည်းပုံပြင်ဆင်လို့မဖြစ်နိုင်တာပဲလို့သူကပြောပါတယ်ခင်ဗျာ
The question is what part of the constitution you want to amend
မိစရာကဖွဲ့စည်းပုံရဲ့ဘယ်အစိတ်ပိုင်းကိုပြင်ဆင်နေတာလဲ
စစ်တပ်နိုင်ငံရေးမှာပါဝင်နေတဲ့အစိတ်ပိုင်းပေါ့ခင်ဗျာ
If you want to get peace then the immediate constitutional amendments have to do with the authority of local government
ညဉ့်ညဉ့်ရေကလိုချင်တယ်ဆိုရင်ဖွဲ့စည်းပုံမှာချက်ချင်းပြင်ဖို့လိုအပ်တာကဒေသန္တရအစိုးရတွေရဲ့အာဏာကိုပြင်ရမှာဖြစ်ပါတယ်ပြီးတော့ပြည်နယ်ဒေသဆိုင်ရာလွှတ်တော်တွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အာဏာတွေတိုးပေးရမှာဖြစ်ပါတယ်ဒါကတော့ဖွဲ့စည်းပုံပြင်ဆင်နေတယ်ဆိုရင်ပထမဦးစားပေးရမယ့်ကိစ္စတွေလို့ကျွန်တော်ယူဆပါတယ်ဒုတိယဦးစားပေးရမယ့်အချက်ကတော့အယက်သားအစိုးရအပေါ်စစ်တပ်ရဲ့ယုံကြည်မှုရရှိရေးဖြစ်ပါတယ
်ဒါပေမဲ့ဒီညမှာပထမဦးစားပေးဆိုတဲ့ပြည်နယ်နဲ့ဒေသန္တရအစိုးရအာဏာတိုးချဲ့ပေးရမယ့်ကိစ္စကိုစစ်တပ်ကသဘောတူရလားဆိုတာပထမဦးဆုံးမေးစရာဖြစ်မနေဘူးလားခင်ဗျာ
Well, that is a problem. But if you're going to have peace, that something has to be done. Now, whether you do it by changing the constitution or you have laws that.
ဟုတ်ပါတယ်။ဒါကတော့ပြဿနာပါပဲ။ဒါပေမဲ့ညဉ့်ညံ့ရေးလိုချင်ရင်ဒါကိုတကယ်လုပ်အောင်မှာပါ။ဒီလိုလုပ်ဖို့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုအပ်သလား။ဒါမှမဟုတ်ဒီဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာပဲဥပဒေပြဋ္ဌာန်းပြီးတော့လုပ်နိုင်မလားဆိုတာတော့ကျွန်တော်မသိပါဘူး။ကျွန်တော်အမြင်မှာတော့ညဉ့်ညံ့ရေးရဖို့အတွက်ညဉ့်ညံ့ရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံအားဖြင့်၃ချက်၄ချက်လောက်ဆုံးဖြတ်ဖို့လိုအပ်ပါတယ်။နံပါတ်၁ကတော့ဒေသန္တရအာဏာတွေတိုးမြှင့်ပေးရေး။နံပါတ်၂တယံဇာတဗန္ဒငွေကြေးဒေသန္တရကိုခွဲဝေပေးရေး။နံပါတ်၃စစ်တပ်အနေနဲ့အလေးထားတဲ့ကိစ္စဖြစ်တဲ့ဒေသန္တရလက်နက်ကင်ဒေသခံစစ်တပ်တွေကိုဘယ်လိုလုပ်မလဲ။ဒီအင်အားစုတွေကိုပြည်ထောင်စုရန်ညားထဲမှာအဆင်ပြေအောင်ဘယ်လိုတွတ်သွင်းမလဲဆိုတာပဲဖြစ်ပါတယ်။နံပါတ်၄ကတော့တနိုင်ငံလုံးပြည်ထောင်ဝန်ကြီးဌာနအုပ်ချုပ်နေတဲ့တနည်းအားဖြင့်စစ်တပ်ကအုပ်ချုပ်နေတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကိုဘယ်လိုပြင်နိုင်မလဲဆိုတာကနံပါတ်၄ပါပဲ
လောလောဆယ်မှာအဓိကကြံ့နေတဲ့ပြဿနာတစ်ခုကတော့တနိုင်ငံလုံးအပြည့်အစုံကိစ္စဖြစ်ပါတယ်တိုင်းဒေသအင်အားစုတွေကဒီ MCA တနိုင်ငံလုံးအပြည့်အစုံသဘောတူညီချက်မှာချုပ်ကိုပြင်ဆင်ပေးစီခြင်းနဲ့စစ်တပ်ကမပြင်ဘူးဒီတိုင်းလက်မှတ်ထိုးရမယ်လို့ပြောတယ်ခင်ဗျာ
The military I think foreigners generally feel the military is just out to keep power. I don't think so.
စစ်တပ်ကအာဏာကိုဆက်လက်ထိန်းထားခြင်းနဲ့လို့အများအပြားယူဆနေကြပါတယ်။ကျွန်တော်ကတော့မထင်ပါဘူး။စစ်တပ်ဟာတိုင်းရင်းသားတွေခွဲထွက်မှာကိုတကယ်စိုးရိမ်နေလို့ပဲထင်ပါတယ်။တိုင်းရင်းသားအင်အားစုတွေတော်တော်များများကမခွဲထွက်ချင်ပါဘူး။ကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်လို့ဆိုနေပေမဲ့လွတ်လပ်ရေးတောင်းဆိုနေခဲ့တဲ့အဖွဲ့တွေလည်းရေရှည်ရှိလာခဲ့တာပါ။တချို့ကလည်းဘိုးအစိုးရကပေးဖို့ပြင်ဆင်တာတဲ့ပိုများတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုတောင်းခံနေကြတာပါ။စစ်တပ်ရဲ့အဓိကဆန္ဒကပြည်အောင်စုမပြိုကွဲရေးတိုင်းရင်းသားတွေခွဲမထွက်ရေးဖြစ်ပါတယ်။ဒါကို NLD ခေါင်းဆောင်ပိုင်းနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထည့်သွင်းစဉ်းစားနေပါတယ်။တကယ်တော့ကျွန်တော်ဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ရေးပိုရတာကိုမြင်နေပါတယ်။ပုံပုံမျှတမှုရှိတာကိုမြင်နေပါတယ်။လူမှုတိုးတက်ခွင့်တွေပိုးပြီးတော့ပွင့်လင်းလာစေချင်ပါတယ်။စစ်တပ်ရဲ့ထိပ်ပန်းရာထူးတွေမှာတိုင်းရင်းသားတွေပါဝင်လာတာကိုမြင်တွေ့ချင်ပါတယ်။ဒါတွေအားလုံးဟာတိုင်းရင်းသားတွေအားလုံးပြည်အောင်စုသားအချင်းချင်းပဲဖြစ်တယ်ဆိုတဲ့ခံယူချက်ပေါ်မှာမူတည်နေပါတယ
်ဒါပေမဲ့ပြဿနာကတိုင်းရင်းသားဒေသမှာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေတိုင်းရင်းသားတွေပေါ်ဆက်ဆံတဲ့ကိစ္စတွေဖြစ်တယ်လို့ထပ်ပြောရမယ်ထင်ပါတယ်ပြည်ထောင်စုညီညွတ်ရေးပြဿနာဟာအဓိကအဖြစ်စစ်တပ်ကြောင့်ခက်နေရတယ်လို့တိုင်းရင်းသားတွေကဆိုရဲစစ်တပ်ကတိုင်းရင်းသားအင်အားစုတွေကြောင့်ဖြစ်တယ်လို့ဆိုရဲဆိုတော့ဒီနှစ်ခုကဆရာကြီးကျဲဦးနဲ့ကျဲမလို့ဖြစ်မနေဘူးလားခင်ဗျာ
That's right it is and exactly I mean the military has been brutal in some areas And the ethnic groups are very worried about that, as they should be.
ဒါမှမဟုတ်တိုင်းသားဒေသတချို့မှာစစ်တပ်ကတိတ်ရက်စက်တာတွေရှိပါတယ်။ဒါကိုတိုင်းသားတွေကတိတ်စိုးရိမ်ပါတယ်။စိုးရိမ်နေပါတယ်။ဒါမျိုးကကျွန်တော်လဲလုံးဝမလိုလားပါဘူး။စစ်တပ်ဟာဗမာတွေအပေါ်မှာလဲရက်စက်တာပါပဲ။ဒါကိုစစ်တပ်ကပြုပြင်ရမှာပါ။အင်အားတုံးတဲ့နေရာမှာတတ်မှတ်ချက်အတိုင်းတာနဲ့အညီဖြစ်ဖို့လိုအပ်ပါတယ်။ဒါကိုသူတို့တေချာမလိုက်နိုင်ပါဘူး။အင်အားတွေအလွဲတုံးနေတာကိုလဲအရေးယူတာမျိုးမရှိပါဘူး။ဒါဟာရေရှည်ဖြစ်လာခဲ့တဲ့ပြဿနာကြီးပါ။
ဒီကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့ယက်တီချက်ကိုကျွန်တော်ကြည့်ရအောင်ပါခင်ဗျာတချို့ကပြောတယ်အခုနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘက်ကိုရင်းသွားပြီးစစ်တပ်ဘက်ကိုဘက်လိုက်နေတယ်လို့လည်းသုံးသပ်ကြပါတယ
် she's got to walk a very fine line it is a very very delicate balance between the heritage of military
မဟုတ်ပါဘူးသူဟာအမတန်အတိမ်းဆောင်မခံနိုင်တဲ့အလုပ်ကိုလုပ်နေရတာပါတစ်ဆက်တစ်ဆက်တည်းရှိလာတဲ့စစ်တပ်ရဲ့ဩဇာအာဏာနဲ့ဒီမိုကရေစီအကြမ်းမှာအမတန်သတိထားပြီးတော့ထိန်းညှိနေရတာပါလုံးဝအတိမ်းဆောင်မခံနိုင်တဲ့ကိစ္စပါစစ်စာညှိနှိုင်းမှုကနှစ်ဖက်စလုံးကိုအကျိုးအမြတ်တစ်စုံတရာရရှိစေမယ်စ စစ်ဆက်အောင်မြင်အားလုံးကိုအကျိုးရှိစေမယ်ဆိုတာနေ့စဉ်ဆိုသလိုအာမခံချက်ပေးနေရတာပါဒါဟာတိတ်ခက်ခဲတဲ့ကိစ္စပါအပြစ်ရဖို့စစ်တပ်ကိုပြောလိုက်ပါလားလို့လူလူတချို့ကပြောကြင်ပါတယ်စစ်တပ်ကလက်ခံမှာမဟုတ်ပါဘူးစစ်တပ်ဟာရဲတွေထောက်လှမ်းရေးနဲ့အုပ်ချုပ်ရေးရန်ညားကိုပါထိန်းချုပ်ထားတာပါဒါတွေနဲ့ညှိနေရတာပါဒေါအောင်ဆန်းစုကြည်ကဒီအတွက်စ조사နေတယ်ဆိုတာသိကြပါတယ်စ조사တဲ့နီလန်မှန်လားဆိုတာကတော့ကျွန်တော်အဲ့ဒီမှာမပါလို့မသိပါဘူ
းဟုတ်ကဲ့ဒေါအောင်ဆန်းစုကြီးကင်တွယ်နေရတဲ့အရေးကြီးတဲ့နောက်ပြဿနာတရားကတော့ရခိုင်ကိစ္စဖြစ်ပါတယ်ဒီကိစ္စပေါ်မှာလည်းဒေါအောင်ဆန်းစုကြီးကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိသလိုပြပကအထူးသဖြင့်ဝေဖန်ကြတယ်ရှုတ်ချကြတယ်ဒါကိုလည်းဆရာကြီးသုံးသပ်ပါအောင
် She again is walking that fine line and people are distressed abroad simply because she is the
ဒီကိစ္စမှာလည်းသူဟာအတင်းဆောင်မရှိအောင်လုပ်နေရတာပါပြပကလူတချို့ဆိုရင်တော်တော်စိတ်ပြက်နေကြပါလေ။သူကကမ္ဘာပေါ်မှာဒီမိုကရေစီရဲ့ပြယုတ်တစ်ခုဖြစ်နှစ်ပေါင်းများစွာရှိနေခဲ့တာပါ။အဲ့ဒါသူကကျမဟာဒီမိုကရေစီပြယုတ်မဖြစ်ချင်ပါဘူး။နိုင်ငံရေးသမားပါလို့သူကိုယ်တိုင်ပဲတိုက်ရိုက်ပြောခဲ့ပါလေ။ဒါပေမဲ့လူတွေကသူ့ကိုဒီမိုကရေစီပြယုတ်အခမ်းအနားပဲဆက်ပြီးတော့ရှိနေစေချင်တာပါ။သူကတော့နိုင်ငံရေးသမားတယောက်အနေနဲ့အဖက်ဖက်ကိုမျှတအောင်ထိန်းညှိနေရပါလေ။တချို့နေရာတွေမှာသူစွန့်စားရတာတွေရှိပါလေ။စစ်တပ်ဘက်ကစိတ်ချအောင်ရတဲ့အေးအောင်လဲလုပ်နေရတာပ
ါနောက်တစ်ချက်ကဒီမှာဒီမိုကရေစီစနစ်အရရွေးကောက်တဲ့အစိုးရတက်လာတော့မှမြန်မာနိုင်ငံမှာပြဿနာတွေပုံမများပြလာတယ်ဆိုပြောဆိုဝေဖန်မှုတွေလည်းရှိနေပါတယ်ဘာပြောချင်ပါလဲခင်ဗျာ
Well look if you go around the world and look at history you find that authoritarian governments can usually exert control for considerable periods of time
ကျွန်တော်တို့တမိန်တလျှောက်ကိုခြုံကြည့်မယ်ဆိုရင်အာနာရှင်အစိုးရတွေကတစုံတရာသောအချိန်ကာလအထိထိန်းချုပ်ထားနိုင်တာတွေ့ရမှာပါနိုင်ငံတွင်းမှာအေဂျင့်ညီတက်မှုလည်းရှိနေပါလိမ့်မယ်တခါတခါဖွံ့ဖြိုးမှုလည်းရှိပါတယ်တခါတခါလည်းမရှိပါဘူးဒီမိုကရေစီကတော့ရှုပ်ထွေးမှုရှိပါတယ်လူတိုင်းပြောဆိုခွင့်ရှိရမယ်လူတိုင်းအရေးပါပါတယ်သူတို့အကျိုးအတွက်သူတို့ပြောကြပါတယ်ဒါကြောင့်အခက်အခဲတွေတိတ်မြတ်ပါတယ်အခုအမေရိကန်ပြည်ထောင်စုကိုပဲကြည့်ပါအစိုးရတဲ့နဲ့ပတ်သက်ပြီးတော့လူများပြားစိတ်ပြက်နေကြပါတယ်ဒါပေမဲ့အခြေခံအဖြစ်ဒါကိုအကျန့်ဖက်တုံ့ပြန်မှုမလိုလားကြပါဘူးစိတ်ရှိရှိထားပြီးတော့ပြည်တွင်းမှာပဲဖြည့်ရှင်းကြမှာပါရှုပ်ထွေးတဲ့ကိစ္စပါမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလည်းဒါမျိုးဖြစ်မှာပါအရေးကြီးတာကနိုင်ငံရဲ့အကျိုးစီးပွားကိုဥတည်ပြီးတော့လုပ်ကိုင်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စတစ်ခုကတော့လူမှုအကျိုးရှိစေဖို့လူများစုဖြစ်တဲ့တောင်သူလယ်သမားတွေအတွက်အကျိုးဖြစ်ထွန်းစေဖို့လိုအပ်ပါတယ်
ဟုတ်ကဲ့အမေရိကန်အစိုးရဆိုလို့အခု Donald Trump အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့ဆက်ဆံရေးအလားအလာလည်းပြောပါအောင်သုံးသပ်ပါအောင်မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝါဒမှာဦးစားပေးနိုင်ငံတစ်ခုဖြစ်ဆက်လက်တည်ရှိနိုင်မှာသေးတယ်လားခင်ဗျာ
The problem is beyond that is will Southeast Asia be a priority it's never been mentioned
မြန်မာနိုင်ငံဆိုတဲ့အရှေ့တောင်အာရှတောင်ဦးစားပေးဖြစ်မယ်မဖြစ်ဘူးဆိုတာပြောတယ်မကြားရသေးပါဘူးအာဆီယံ250ပြည့်ပါတော့မယ်အမေရိကန်တမရတော့တက်မလားမတက်ဘူးလားနိုင်ငံသားရေးဝန်ကြီးတော့တက်မလားဘလောက်ဦးစားပေးမှလဲလုံးဝမသိရသေးပါဘူးအာရှပစိဖိတ်ရေးရာဒုတိယနိုင်ငံသားရေးဝန်ကြီးဘသူဖြစ်လာမလဲဆိုတဲ့အပေါ်မှာလဲမူတည်ပါလိမ့်မယ်အခုတော့မသိရသေးပါဘူးနိုင်ငံသားရေးဝန်ကြီးဖြစ်လာမယ့်လူကတော့အာရှနဲ့ပတ်သက်လို့ဘာအတွေ့အကြုံမှမရှိပါဘူးနောက်ပထမအဆုံးစပြီးတော့ကန်တွေရမယ်ကိစ္စတွေကတော့တရုတ်နဲ့မြောက်ကိုရီးယားပဲဖြစ်ပါတယ်မြန်မာနိုင်ငံကိစ္စကိုခိတဖယ်ထားတာကတော့မြန်မာအစိုးရအတွက်ကံကောင်းတယ်လို့ပဲဆိုရမှာပ
ါအပစင်တင်ဆက်တဲ့ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုကြာတာပရိနေမနက်ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရပါမယ်ကိုရင်နိုင်စုစည်းတင်ပြထားပါရရှင်
လာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ် Australia Open Tennis ပြိုင်ပွဲမှာတော့ Roger Federer နဲ့ Serena Williams တို့ပိုဆွဲပြီးတော့ Grand Slam စံချိန်အသစ်တွေကိုတင်လိုက်ကြပါတယ် Jamaica ကကမ္ဘာပြေခုံပြချန်ပီယံ Usain Bolt သူ့ရဲ့ Olympic ရွှေစိတ်တစ်ခုကိုပြန်အပ်လိုက်ရပါတယ် Arsenal နီးပြ Wenger ကိုဘောလုံးပွဲ၄ပွဲပေးလိုက်ပါတယ်ဒီလိုတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုအခုတော့မှာကြားဖို့ရှိပါတယ်ဗျာAustralia Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားပါပြီ
ဒီနှစ်ကအတော်လေးကိုထူးခြားတဲ့နှစ်တနည်းလို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့အသက်30ကျော်ချန်ပီယံဟောင်းဒီအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါဖိုင်နယ်ကိုတက်လာကြပြီးတော့တကြော့ပြန်အောင်ပွဲခံခဲ့ကြလို့ပါ။အမျိုးသားဘက်မှာဖိုင်နယ်ကိုတက်လာတာကတော့ဆွစ်ဇာလန်က Roger Federer နဲ့ Spain က Rafael Nadal တို့ပါ။သူတို့နေရာကို Grand Slam မှာဒီမတိုင်ခင်၈ကြိမ်တွေ့ထားတာမှာတော့ Nadal က6ကြိမ်နိုင်ပြီးတော့ Federer က2ကြိမ်နိုင်ထားတာပါ။ဒါကြောင့်သူတို့နှစ်ယောက်ထိတ်တိုက်တွေ့မှုအပိုင်းမှာတော့ Nadal ကအသာစီးရထားတာပါ။ဒီပွဲမှာတော့ပထမပွဲကို Federer က 6-4 နဲ့နိုင်ပြီးတော့ဒုတိယပွဲကို Nadal က 6-3 နဲ့ပြန်နိုင်ပါတယ်။အဲဒီနောက်တယောက်တစ်ပွဲစီထပ်နိုင်ပြီးတော့နောက်ဆုံး5ပွဲမြောက်မှာတော့ Federer က 6-3 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ Australia Open ကို5ကြိမ်မြောက်ပိုဆွဲတာဖြစ်သလို Grand Slam Player ကိုလည်း18ကြိမ်နဲ့အမျိုးသားဘက်မှာအများဆုံး3ကြိမ်တင်လိုက်တာပါ။ဒီပွဲနိုင်လိုက်တဲ့ပုံမှာ Federer ပြောတာကတော့
It's going to feel different and I can't compare this one to any
ဒီပွဲကတခြားပွဲတွေနဲ့တော့မတူပါဘူး2009ပြင်သစ် Open ကလွဲပြီးတော့ဒီစုကိုတခြားစုတွေနဲ့ရှင်းလို့မရပါဘူးပြင်သစ် Open ဆရာဖို့အတွက်စောင့်ခဲ့ရပြီးတော့အချိန်ကြီးစူးစမ်းခဲ့ရပါတယ်မနိုင်တော့တခါထပြန်လို့နောက်ဆုံးကြတော့မှပြင်သစ် Open ကိုရလိုက်တယ်ဒီချင်းကလည်းအဲ့ဒါနဲ့တူပါတယ
်စနေနေ့ကကစားတဲ့အမျိုးသမီးတူးချင်း Final မှာတော့ American က Serena နဲ့ Venus Williams တို့ညီမနှစ်ယောက်ဘောလုခဲ့ကြတာပါ Rod Laver ခွင်းကြီးမှာညီမနှစ်ယောက်အချိန်နဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့Serena က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲကိုနိုင်လိုက်တဲ့အတွက် Serena ဟာ Australia Open ကို9ကြိမ်မြောက်ဘိုးဆွဲတာဖြစ်သလို Grand Slam ပြိုင်ပွဲမှာလည်း23ကြိမ်ဘိုးဆွဲပြီးတော့ Open Error လို့ခေါ်တဲ့ကြီးစားကစားသမားတွေပဲကစားတဲ့ခက်မှာအများဆုံး3ကြိမ်တင်လိုက်တာဖြစ်ပါတယ်။အရင်ကတော့ Germany က Steffi Graf က22ကြိမ်နဲ့ Open Error မှာအများဆုံး3ကြိမ်တင်ထားတာပါ။3ကြိမ်သစ်တင်နိုင်လိုက်တဲ့အပေါ်မှာ Serena ပြောတာကတော့
It's such a great feeling to
အခုလိုမျိုး Grand Slam Player တွေ23ကြိမ်စံချိန်တင်လောက်အောင်အနိုင်ရလိုက်တဲ့အတွက်အယံကြည်နူးမိပါတယ်ဒါကိုရဖို့အချိန်အတော်ကြာခရေကကြိုးပမ်းနေတာပါအယံကြာပါတယ်အခုတော့ရပါပြီကျွန်မပထမဆုံး Grand Slam ရတာက Australia Open မှာရတာဖြစ်တာကြောင့်စံချိန်တင်ဖို့ဒီထက်ကောင်းတဲ့နေရာမရှိပါဘူးအခုလို Grand Slam Player တွေအနိုင်ရတာစံချိန်တင်နိုင်လိုက်တာဟာကျွန်မရဲ့အမ Venus Williams ကြောင့်ပါVenus ကိုအားကြပြီးတင်းနစ်ကစားခဲ့တာကြောင့် Grand Slam Player တွေအနိုင်ရပြီးထိပ်တန်းကစားသမားတစ်ယောက်ဖြစ်ခဲ့တာပါအ
သက်35နှစ်ရှိဖြစ်တဲ့ Serena ဟာဒီပွဲနိုင်လိုက်တဲ့အတွက်ကမ္ဘာအဆင့်တက်နေရာကိုလည်းပြန်ရောက်သွားပြီဖြစ်ပါတယ်1968ခုနှစ်နောက်ပိုင်း Open Era မှာတော့ Serena က23ကြိမ်နဲ့အများဆုံးစံချိန်တင်ထားတာဖြစ်ပေမဲ့အမျိုးသမီး Grand Slam တက်တန်းတစ်လျှောက်မှာတော့ Margaret Court က24ကြိမ်နဲ့အများဆုံးရထားတာဖြစ်ပါတယ်ခင်ဗျာကမ္ဘာပြေးခုံပြချန်ပီယံယူဆိန်ဘိုဟာအိုလံပစ်ရွှေဆိပ်တစ်ခုကိုပြန်ပေးလိုက်ရပါပြီ။အကြောင်းကတော့သူတို့အသင်းကအပြေးသမားတယောက်ဒါမစ်ဆေးသုံးခဲ့တာကိုထွေးခဲ့ရတဲ့အတွက်သူရထားတဲ့အိုလံပစ်ရွှေဆိပ်6ခုတည်းကတစ်ခုကိုပြန်ပေးလိုက်ရတာပါ။ဒီနိုင်ငံမှာကျင်းပခဲ့တဲ့2008ဘေကျင်းအိုလံပစ်ပြိုင်ပွဲရဲ့မီတာ400လက်ဆင့်ကမ်းပြိုင်ပွဲမှာသူတို့ဂျမိကာနိုင်ငံကနက်ရှယ်ကာတာဒါမစ်ဆေးသုံးဆွဲခဲ့တာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပြီးခဲ့တဲ့သတင်းပတ်ကထင်ရှားခဲ့တာကြောင့်ဂျမိကာအသင်းဟာသူတို့ရတဲ့ရွှေဆိပ်ကိုပြန်ပေးလိုက်ရတာပါအခုလိုအိုလံပစ်ရွှေဆိပ်တစ်ခုကိုပြန်ပေးလိုက်ရတာဟာတော်တော်ကိုစိုးရတယ်လို့ဘုတ်ကပြောပါတယ
် Well I wasn't pleased no one would be pleased over the years
ကျွန်တော်ရထားတဲ့ရွှေဆိပ်ကိုပြန်ပေးလိုက်ရတာတော်တော်ကိုစိုးပါတယ်ကျွန်တော်လည်းပြန်ပေးပြီပါဘာဘာလို့လဲဆိုတော့ IOC ကဒါကိုလိုအပ်ပါတယ်ဒီအတွက်တော့ကျွန်တော်မပြောပါဘူးဒါပေမဲ့လည်းဘဝမှာဒါမျိုးကဖြစ်တတ်တဲ့အရာတစ်ခုပါဒီကိစ္စကြောင့်တော့ဒီနှစ်မှာပြိုင်ပွဲရှိနေတဲ့ပြိုင်ပွဲတွေကိုအထိခိုက်မခံနိုင်ပါဘူးကျွန်တော်အနေနဲ့ဒီအတွက်အပြည့်အဝအာရုံစိုက်လုပ်နေပါတယ်ဒါပေမဲ့ကျွန်တော်ပြောတော့မပြောပါဘူးဗျာ
ဘောဟာအခုနှစ်ကမ္ဘာပြေးခုံပြပြိုင်ပွဲတွေပြီးရင်တော့ပြေးခုံပြပြိုင်ပွဲကနေအနားယူတော့မှာဖြစ်ပါတယ်ခင်ဗျာဇန်နဝါရီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်နောက်ဆုံးအချိန်ဒီမှာတော့ပြင်သစ်ကွင်းလယ်လူဒီမီထရီပါယက်မာဆိုးကိုပြောင်းဖို့သဘောတူလိုက်ပါပြီဘိုင်ယက်ကိုမာဆိုးကပေါင်25သန်းနဲ့ဝယ်ဖို့သဘောတူခဲ့တာဖြစ်တယ်လို့ဝက်ဆမ်အသင်းကတနင်္ဂနွေနေ့မှာပြောပါတယ်စောပိုင်းတုန်းကတော့ဝက်ဆမ်အသင်းကသူတို့ရဲ့အကောင်းဆုံးကစားသမားကိုထုတ်ရောက်မှာမဟုတ်ဘူးလို့ပြောခဲ့ပေမဲ့သူတို့ဝယ်ထားတဲ့ဈေးထက်နှစ်ဆကွဲလောက်ပိုရတာကြောင့်နောက်ဆုံးမှရောင်းဖို့ဆုံးဖြတ်လိုက်တာပါအချိန်ထဲမှာပဲလန်ဒန်မြို့ကန်ပြိုင်ပွဲအာဆနယ်အသင်းကလည်းဂျာမနီတိုက်စစ်မှုမှာကိုရိုက်စ်ကိုပေါင်သန်း50ကျော်နဲ့ဝယ်မယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်ချီလီတိုက်စစ်မှုဆန်ချက်စ်ကလည်းစာချုပ်သစ်လက်မှတ်ထိုးဖို့အင်တာနက်ဖြစ်နေတဲ့အတွက်အခု Dortmund တိုက်စစ်မှု Rice ကိုဝယ်မယ်ဆိုပြီးတော့အတန်တွေထွက်လာတာဖြစ်ပါတယ်ခင်ဗျာ Go 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 Arigato Go go go
အာဆနယ်နီးပြအာဆန်ဗန်ဂါကတော့၄ပွဲပယ်ခံလိုက်ရပါပြီ။ဘန်လီနဲ့ကစားတဲ့ပရီးမီးယားလိဂ်ပွဲမှာခွင်းပေးမှရှိတဲ့အရန်တိုင်းလူကြီးကိုတွန်းခဲ့တာကြောင့် FA အင်္ဂလိပ်ဘောလုံးဖွဲ့ချုပ်က၄ပွဲပယ်ပြီးတော့ဒန်ဂွေဘရစ်တန်စတာလင်ပေါင်း2000ခွဲချမှတ်လိုက်တာဖြစ်ပါတယ်။ပွဲချိန်93မိနစ်မှာဒိုင်ကဘန်လီအသင်းကိုပယ်နယ်တီပေးတာကိုဘန်ဂါကမချေမနှက်တုံ့ပြန်ခဲ့လို့ဒိုင်ကသူ့ကိုအနီးကပ်နဲ့ထုတ်ခဲ့ပါတယ်။ဒါကိုဘန်ဂါကကွင်းထဲကနေမထွက်ပဲနဲ့ကွင်းထဲဆင်းတဲ့အပေါက်ဘေးကနေဆက်ပြီးတော့ကြည့်နေလို့အရန်တိုင်းကကွင်းထဲကနေထွက်ခိုင်းခဲ့တဲ့အချိန်မှာအရန်တိုင်းကိုပြန်တွန်းပြီးတော့မချေမငံလှုပ်လို့ဆိုပြီးတော့လေးပွဲပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ရုပ်မြင်သံကြားအစီအစဉ်ကိုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါရစေ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့ညရေဒီယိုအစီအစဉ်ဖြစ်ပါတယ်။ကျမတို့ကြာတာပတိနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုကြကြသိန်းကြီးညာပေးပါမယ်ရှင
်။တရားလွှတ်တော်ချုပ်တရားသူကြီးဖြစ်ခန့်အဖို့သမ္မတဒေါ်နယ်ထရမ့်ကကြားထားတဲ့ New Gorsuch ကကပီတိုလ၄လွှတ်တော်အဆောက်အဦမှလွှတ်တော်အမတ်တွေနဲ့ဒီကနေ့စပြီးတွေ့ဆုံမှုဆီစဉ်ထားပါတယ်။သူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုအစီရင်ခံတင်ပြမယ်ပွဲတော်များကိုလည်းအစိုးရကဆီစဉ်နေတယ်လို့အင်ဂျီတော်ပြောခွင့်ရ Sean Spicer ကပြောပါတယ်။ Mr. Gorsuch ကိုရထားတဲ့အကြောင်းသမ္မတထရမ့်ကအင်ဂျီတော်မှာအင်္ဂါနေ့ညပိုင်းကြေညာခဲ့တာဖြစ်ပြီးတိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့တရားသူကြီးတူဦးဖြစ်တယ်လို့ညွှန်းဆိုပြီးတော့ကွယ်လွန်သူတရားသူကြီးအန်တိုနီစကလီယာနဲ့မစ္စတာဂေါ်ဆက်ကိုနှိုင်းယှဉ်ပြောဆိုပါတယ်တရားသူကြီးစကလီယာကွယ်လွန်သွားတာကြောင့်တရားလွှတ်တော်ချုပ်တရားသူကြီးတနေရာလိမ့်လက်သွားတာပါဒီနေရာလိမ့်လက်နေတာကတော့တနှစ်နီးပါးရှိနေပါပြီတရုတ်ရုရှားနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအစ်တို့ဟာဥရောပသမဂ္ဂ EU ရင်ဆိုင်နေရတဲ့ပြည်ပချင်းချောက်မှုတွေထိတ်တန့်ချင်းချောက်မှုကြီးတွေဖြစ်တယ်လို့ EU ဥက္ကဋ္ဌဒေါ်နယ်ထတ်စ်ကပြောလိုက်ပါတယ်လာမယ့်တောက်ကြနေကြရင်မော်ဒန်နိုင်ငံမှာကျင်းပမယ့်ဥရောပသမဂ္ဂညီလာခံအကြိုနိုင်ငံ28နိုင်ငံကခေါင်းဆောင်တွေစီကိုပို့တဲ့စာထဲမှာမစ္စတာတက်စ်ကအခုလိုမှတ်ချက်ပေးပြောထားတာပါအမေရိကန်ဆိုရသည်ကပြီးခဲ့တဲ့နှစ်ပေါင်း80အတွင်းကျင့်သုံးခဲ့တဲ့အမေရိကန်ရနိုင်ငံခြားရေးမူဝါဒကိုပြန်ပြီးဆန်းစစ်လှုပ်ဆောင်မဲ့သဘောတွေ့နေရတာနဲ့အတူအမေရိကန်ဆိုရအဖွဲ့အပြောင်းလဲက EU အဖွဲ့ကိုအကြက်ရိုက်စေတယ်လို့လည်းဥရောပသမဂ္ဂဥက္ကဋ္ဌကပြောပါတယ်ဂျော်ဒန်မြေနောက်ဖက်ကန်ဒေတာကခွင့်ပြုချက်မရှိတဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50လောက်ကိုနှင်ထုတ်ဖို့အစ္စရေးစစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့ရောက်နေကြပါတယ်။အာမူနာအရက်မှာနေထိုင်နေသူတွေထွက်ခွာကြဖို့အစ္စရေးစစ်ဘက်ကအမိန့်ထုတ်ထားပါတယ်။အဲဒီမှာနေထိုင်နေသူတွေဟာပါလက်စတိုင်းပုဂ္ဂလိကပိုင်မြေပေါ်မှာအိမ်တွေစောက်ထားကြတာဖြစ်လို့ရှင်းလင်းဖယ်ရှားရမယ်လို့အစ္စရေးတရားလူတော်ချုပ်က2014ခုနှစ်မှာဆုံးဖြတ်ထားတာပါ။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့စီကိုအမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis တည်ထောင်ပတ်တွင်တွေ့ရောက်ဖို့ရှိပါတယ်။နှစ်ဖက်ကြားခံရမယ့်ကာကွယ်ရေးအသုံးစိတ်ကိုမပေးဘဲအချောင်လိုက်နေတဲ့နိုင်ငံတွေလိုသမ္မတဒေါ်နယ်ထရမ့်ရဲ့ဝေဖန်ချက်ကြောင့်စိုးရိမ်နေကြတဲ့မာမိတ်နိုင်ငံတွေကိုဒီကာကွယ်ရေးဝန်ကြီးရဲ့အခုခီးစဉ်ကစိတ်သက်သာရာရစေမယ်လို့ခန့်မှန်းကြပါတယ်။တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်တော့ဘူးလို့ကုလသမဂ္ဂဒွေးမှုချုပ်အောင်ဘန်ကီမွန်ကဒီကနေ့ပြောလိုက်ပါတယ်။သမ္မတဖောက်အကူအညီကိုဆက်ခံနိုင်ခြင်းရှိတဲ့သမ္မတကိုယ်စားလှယ်လောင်းဖြင့်ရေးပန်းစားနေသူတွေထဲမှာမစ္စတာဘန်ထိဆုံးကရှိခဲ့ပေမဲ့လူလူသဘောထားစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုတဖြည်းဖြည်းကျလာပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်ကျွန်မရှားဖုံပါ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.